Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါတနင်္ဂနွေညပိုင်းတွေ့ထိတ်တန့်ရောက်သတင်းတွေမှာတော့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလှဲ့လင်မော်ကိုအဂတိလိုက်စားမှုတိုက်ဖြည့်ရေးဥပဒေအရအမှုခွင့်အရေးယူလိုက်ပြီးဖြစ်ပါတယ်ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ပါတယ်ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူပြောပြပေးပါမယ်မခွာညွေ
ကောင်းပါပြီရှင်အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ရဲစခန်းကရဲတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့တဲ့အထိရခိုင်လက်နက်ကိုင်အဖွဲ့ AA ကဝင်ရောက်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောထားအမြင်ဘယ်လိုရှိပါသလဲ
အေးဘက်ကလည်းစောင်းကုန်ပြပေးလာတယ်ချိုးရစင်လာလို့မြင်တယ်တော့တပ်မတော်ဘက်ကလည်းလေးစားပုံမှာပို့ပြီးတော့လက်တုံးပြမယ်ဆိုရင်ဒီသက်ခံတွေပို့ပြီးတော့ကြောင်းကြစရာဝင်မအေးစရာနောက်ဆိုပြီးတော့စားဝတ်တွေစရာ
ပြည်သူလွတ်တော်ကိုယ်စားလှယ်ဥဖေတန်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့မတ်လ၈ရက်နေ့မှာကြာရောက်ခဲ့တဲ့အမျိုးသမီးများနေ့အထူးစီစဉ်တရက်ကိုလည်းမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်နိုင်ကြမှာပါဒုတိယပိုင်းနိုင်ဝတ်မှာတော့စီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်နိုင်ကြပါရစေ။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင
်။တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတိုက်ဖြည့်ရေးဥပဒေအရအမှုဖွင့်အရေးယူလိုက်ပါပြီ။တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော် Global Grand Services GGS ကုမ္ပဏီကအမှုဆောင်ညွှန်ကြားမှုဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့အပေါ်အာဂရီလိုက်စားမှုတိုက်ဖြည့်ရေးဥပဒေနဲ့အမှုဖွင့်လှစ်အရေးယူလိုက်ပြီလို့မြန်မာနိုင်ငံအာဂရီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကဒီကနေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်ဒေါက်တာလဲလဲမော်ဟာသူပိုင်နဲ့တရချောင်းမြို့နယ်အတွင်းကအိမ်ချမ်းမြေကိုမတန်တဆဈေးနဲ့ GGS ကုမ္ပဏီကိုရောင်းချပြီးတစ်ဖက်မှာတော့အပြန်အလှန်အားဖြင့် GGS ကုမ္ပဏီကိုစီးပွားရေးလုပ်ပိုင်ခွင့်တွေပေးခဲ့တယ်လို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒါအပြင်တဝဲတက္ကသိုလ်နဲ့တဝဲလေးစိတ်ချုံတွင်ရှင်းလင်းရင်းကိုလည်းတင်တာမခေါ်ဘဲတူးတဲ့သဘောနဲ့ဆုံးဖြတ်ဆောင်ရွက်ခဲ့တာမှာနိုင်ငံတော်ဘဏ္ဍာဆုံးရှုံးမှုတွေဖြစ်စေခဲ့တယ်လို့ကော်မရှင်ကထုတ်ပြန်ပါတယ်ဝန်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့အစိုးရတာဝန်ရှိသူတချို့ဟာအဂတိလိုက်စားမှုကျူးလွန်တဲ့ဝန်ကြီးချုပ်လုတ်ပိုင်ခွင့်ကိုအလွဲသုံးစားပြုတယ်ဆိုပြီးတိုင်းလွတ်တော်ကိုယ်စားလှယ်တွေဒေသခံတွေရဲ့တိုင်ကြားချက်အရမြန်မာနိုင်ငံအဂတိလိုက်စားမှုကော်မရှင်ကနေအခုနှစ်စံပိုင်းစုံစမ်းမှုတွေစတင်ခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့လတနင်္သာရီတိုင်းခရီးစဉ်အတွင်းမှာလည်းဝန်ကြီးချုပ်ကိုတိုင်တန်းမှုတွေရှိခဲ့ပါတယ်။လက်ရှိအဖြစ်တော့ဒေါက်တာလဲလဲမော်ဘယ်မှာနေသလဲဆိုတာအတည်ပြုလို့မရသေးပေမဲ့ဒေတာတွင်းသတင်းတွေအရသူ့ကိုအကျဉ်းချုပ်သဘောထိမ့်သိမ်းထားတယ်လို့ယူဆရပါတယ်။မြန်မာဆိုရတာဝန်ရှိသူတွေဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးရှင်။
ပြည်ပကဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရတဖွဲ့ဝင်ကိုဦးတီဆုံးခဲ့ကြောင်းတောင်ဝရှိသူတွေကအထူးပြောကြားလိုက်ပါတယ်စစ်တွင်မြို့မိုင်းနဲ့မိုင်50အကွာမှာရှိတဲ့ရိုးတရုတ်ရွာကဒီတိုက်ခိုက်မှုတွင်မှာနောက်ထပ်ရတဖွဲ့ဝင်တဦးကဒဏ်ရာရပြီးတဦးပျောက်ဆုံးနေတယ်လို့လည်းရတဖွဲ့တောင်ဝရှိသူတဦးက AFP သတင်းဌာနကိုပြောပါတယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေနဲ့ AA လက်နက်ကိုင်အဖွဲ့ကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဇန်နဝါရီလအတွင်းကလည်း AA လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာရတဖွဲ့ဝင်73ဦးကြဆုံးခဲ့ပါတယ်အစိုးရတက်နဲ့ရခိုင်တိုင်းသာလက်နက်ကင်တက်အီတို့ကြာတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတာမို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတာဟာအခုဆိုရင်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတာ1000ကျော်ရှိနေဖြစ်ပါတယ်2019ခုနှစ်ကစပြီးရခိုင်ပြည်နယ်တွင်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွက်မှာရိုဟင်ဂျာ8000ကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးတွေ့ရှိမှုကြောင့်စစ်တပ်ကရိုဟင်ဂျာတွေပေါ်မှာနှိပ်စက်ညှဉ်းပန်းမှုမတရားပြုကျင့်မှုတွေနဲ့ဥပဒေမဲ့တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဆိုပါတယ်ရိုဟင်ဂျာတွေဆိုတဲ့အတုံးအနှုံးကိုလက်မခံတဲ့မြန်မာဆိုရကတော့ဒီဆွဆွဲမှုတွေကိုညှဉ်းဆုပ်ထားပါတယ်ခင်ဗျာ
တရုတ်ပြည်ပေါ်တိဘက်တော်လှန်အုံကြွမှု260ပြည့်အထိမ်းအမှတ်အခမ်းအနားကိုဒီကနေ့အိန္ဒိယနိုင်ငံတောတောင်ထူထပ်တဲ့ဒါရာဆလမ်ဒေတာလာမာဖျားเจ้าမှာဓမ္မတည်သချင်းတွေဆူတောင်းပွဲတွေနဲ့ကျင်းပခဲ့ပါတယ်အခမ်းအနားကိုတက်ရောက်လာသူတချို့ရဲ့မျက်နှာရီပေါ်မှာတိဘက်ဒေသလွတ်မြောက်ပေးရေးဆိုတဲ့စာတမ်းကိုစည်းချေထားတာကိုလည်းတွေ့ကြရပါတယ် လွန်ခဲ့တဲ့နှစ်60ကမအောင်မြင်ခဲ့တဲ့ဒီတော်လန်မှုကြောင့်တိဘက်ဘုန်းတော်ကြီးဒလိုင်းလာမဟာအိန္ဒိယနိုင်ငံဒါရမ်ဆာလာဒေသမှာတင်ဆောင်ပြီးပြည်ပရောက်တိဘက်အစိုးရအဖွဲ့ကိုဖွဲ့စည်းခဲ့တာပါ။တိဘက်ဒေသလွတ်မြောက်ရေးအတွက်သူ့ရဲ့ကြိုးပမ်းမှုတွေကြောင့်ဘုန်းတော်ကြီးလာမကိုကဘာကလက်ခံလာပြီး1989ခုနှစ်မှာသူ့ကိုနိုဘယ်ဆုချီးမြှင့်ပေးအပ်ခဲ့ပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ဘုန်းတော်ကြီးဒလိုင်းလာမကအခုထိဒါရမ်ဆာလမ်ဒေသမှာနေထိုင်နေဆဲဖြစ်ပါတယ်။ဒါရမ်ဆာလာမှာရှိတဲ့တိဘက်ပြတိုင်းမှာလည်းတိဘက်တော်လန်ရေး260ပြည့်အခမ်းအနားဓာတ်ပုံပြပွဲကိုပြသထားပါတယ်။260ပြည့်အထိမ်းအမှတ်လူထုချီတက်ပွဲကိုတော့အိန္ဒိယနိုင်ငံမြို့တော်ညူးဒေလီမှာပြုလုပ်သွားဖို့စီစဉ်ခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဒါမှမဟုတ်အာကာသတဲကိုရင်လွတ်တင်ဖို့ပြင်ဆင်နေပုံရတဲ့လက္ခဏာတွေရှိတယ်လို့ National Public Radio NPR ကသတင်းထုတ်ပြန်လိုက်ပါတယ်။ပျုံယမ်းမြို့နီးကဆန်ကုန်တုံးဒုံးကျည်လွတ်တင်ခန်းကိုဂျိုရီကနေရိုက်ထားတဲ့ဓာတ်ပုံတွေကိုစမ်းစစ်တာမှာတော့ခုံတင်ကားတွေကားတွေရထားတွေနဲ့ဝန်ကြီးဆက်တွေကိုတွေ့ရတယ်လို့ American သတင်း Agency ကပြောပါတယ်။ဒါတွေအားလုံးကိုခြုံကြည့်လိုက်ရင်တော့မြောက်ကိုရီးယားနိုင်ငံကဒုံးမြန်တစ်ခုတီဆောက်ဖို့လုပ်နေတာနဲ့တူတယ်လို့ California ပြည်နယ် Monterey မြို့မှာရှိတဲ့ Middlebury နိုင်ငံကလေးလာရေးဌာနကသူတွေသည် Jeffrey Lewis ကပြောပါတယ်။လူစားအာဂတာနဲ့ကဘာမီဓာတ်ပုံတွေကိုရိုက်ကူးပေးနေတဲ့ American စီးပွားရေးလုပ်ငန်းကြီး Digital Globe ကရတဲ့ပုံတွေကိုလေ့လာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဟွန်းနဲ့မကြာခင်ကတွေ့ဆုံခဲ့တဲ့ American သမ္မတ Donald Trump ကတကယ်လို့မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုပြန်လုပ်မယ်ဆိုရင်တော့တိတ်ကိုစိတ်ပြတ်မိမှာပဲလို့ပြောဆိုထားပြီးမကြာခင်မှာပဲအခုကိစ္စပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်ယူရပြီးတော့နှစ်နိုင်ငံခေါင်းဆောင်တို့ဟာဗီယက်နမ်နိုင်ငံမှာပြီးခဲ့လကတွေ့ဆုံခဲ့ကြပေမဲ့မြောက်ကိုရီးယားဘက်ကဘလောက်ပိတ်သိမ်းမလဲဆိုတဲ့ကိစ္စမှာမပြေမလည်တွေဖြစ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်ไทโดมิเตอร์25 kHz 11803ญาไทโดมิเตอร์32 kHz 9335เนี่ยปฐมนาทีวัดมาไล่ลั่นมิเตอร์190 kHz 1505ตัวนี้ว่าทุ่นลงไปดีกว่าครับ
ฟีโอเอမြန်မာပိုင်းရဲ့တင်းနှင်းခွင်နေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အီသီယိုးပီးယားနိုင်ငံမြို့တော်အာဒစ်အာဘာဘာကနေကင်ညာနိုင်ငံနိုင်ရူဘီကိုပြန်တန်းလာတဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်တစ်စီးဒီကနေ့တနင်္ဂနွေနေ့မနေ့ကပြတ်ကျခဲ့တဲ့အတွက်လေယာဉ်ပေါ်လိုက်ပါသွားသူ159ဦးစလုံးသေဆုံးခဲ့ပါတယ်။နိုင်ငံပေါင်း33နိုင်ငံကခရီးသည်တွေတင်ဆောင်လာတဲ့ Boeing 737လေယာဉ်အမှတ်302ဟာမြို့တော်အာဒစ်အာဘာဘာကနေအရှိတောင်ဘက်62ကီလိုမီတာအကွာပေဆိုဖူမြို့နီးမှာပြတ်ကျခဲ့တာပါဒေသစံတော်ချိန်မနေ့8:38ကနေဘိုးနိုင်ငံတကာလေဆိပ်ကထွက်ခွာသွားတဲ့ဒီလေယာဉ်ဟာ8:44မိနစ်မှာအဆက်အသွယ်ပြတ်သွားခဲ့တယ်လို့အီသီယိုးပီးယားအစိုးရသတင်းဌာနကကြေညာပါတယ်တေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူကြေကွဲရကြောင်းလဲအစိုးရနဲ့ပြည်သူတွေကိုစာဝန်ကြီးချုပ်အယ်ဘီအာမက်ကတွစ်တာစာမျက်နှာမှာရေးသားခဲ့ပါတယ်Boeing 737 MAX 8 ဂျက်လေယာဉ်အမျိုးအစားဒီလေယာဉ်ကပြီးခဲ့တဲ့နိုဝင်ဘာလကစတင်ပြေးဆွဲခဲ့တာဖြစ်ပြီးလေယာဉ်ပြတ်ကျမှုနဲ့ပတ်သက်လို့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေပါကြောင်း Boeing ကုမ္ပဏီကပြောပါတယ်အခုပြတ်ကျခဲ့တဲ့ Boeing 737 MAX 8 အမျိုးအစားလေယာဉ်ကပြီးခဲ့တဲ့အောက်တိုဘာလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကနေပြန်တက်ပြီးတော့မိနစ်အနည်းငယ်အကြာမှာဂျာဗာပင်လယ်ထဲပြတ်ကျခဲ့တဲ့လေယာဉ်နဲ့အမျိုးအစားတူဖြစ်ပါတယ်အောက်တိုဘာလကပြတ်ကျခဲ့တဲ့အင်ဒိုနီးရှားနိုင်ငံ Lion လေကြောင်းလိုင်းလေယာဉ်ပြတ်ကျမှုမှာလေယာဉ်ပေါ်လိုက်ပါသွားသူ189ဦးစလုံးသေဆုံးခဲ့ပါတယ်
ကလောမီယာနိုင်ငံမှာလေယာဉ်တစ်စင်းပြတ်ကျခဲ့တာကြောင့်လေယာဉ်ပေါ်မှာပါတဲ့လူ12ယောက်စလုံးသေဆုံးသွားခဲ့ပါတယ်။ကန်ဆိုးစော်ပဲလေယာဉ်ပေါ်မှာပါတဲ့သူတယောက်မှအသက်ရှင်တာမရှိဘူးလို့ကလောမီယာအရက်ဖက်လေကြောင်းအာရာဘိုင်းတွေကပြောပါတယ်။ The Laser Arrow လေဟာစနေနေ့မနက်ပိုင်းကပြတ်မကျခင်လေးမှာပဲအရေးပေါ်ဖုံးခေါ်ဆိုခဲ့တယ်လို့လည်းအာရာဘိုင်းတွေကပြောပါတယ်။ဒီလေဟာ San Jose del Guavia ကနေ Via Vicencio ကိုသွားနေတာဖြစ်ပါတယ်။အဲ့လေဟာ Via Vicencio မြို့နာရောက်ခါနီးမှာပြတ်ကျသွားတာဖြစ်ပြီးတော့လေရဲ့အပျက်စီးအစိတ်ပိုင်းတွေကိုလည်းအဲ့မြူနာမှာတွေ့ရတယ်ဆိုပြီးတော့အာနာပိုင်းတွေကပြောပါတယ်ခင်ဗျာ
ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးဝန်ကြီးချုပ်ရဲ့အဆိုပါလီမန်မှာမဲခွဲဆုံးဖြတ်တာမှာဝန်ကြီးချုပ် Theresa May အနေနဲ့အပြတ်အသတ်ရှုံးနိမ့်ခဲ့ပါတယ်။ဝန်ကြီးချုပ် May အနေနဲ့အခုချိန်ထိထူးခြားတဲ့အပြောင်းလဲဖော်ဆောင်မှုကိုမတင်ပြနိုင်ခဲ့ဘူးလို့ပါလီမန်တွင်ဥရောပသမဂ္ဂကိုမလိုလားတဲ့ခေါင်းဆောင်ပိုင်းအဖွဲ့ဝင်တို့ကတနင်္ဂနွေနေ့ကပြောပါတယ်။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ဖို့19ရက်သာလှူတော့တဲ့အခုချိန်ထိဝန်ကြီးချုပ် May အနေနဲ့အောင်မြင်မှုတစ်စုံတစ်ရာမရသေးတာလည်းဖြစ်ပါတယ်။ဗြိတိန်ခွဲထွက်ရေးအစီအစဉ်မှာ EU နဲ့သဘောတူညီချက်ရထားတဲ့ဝန်ကြီးချုပ်ထရီဆာမေအစိုးရရဲ့အစီအစဉ်ကိုတော့ပါလီမန်မှာရှုံးနိမ့်ခဲ့တဲ့အတွက်အကျိုးရလဲအနေနဲ့ EU ကနေဗြိတိန်ခွဲထွက်ရမှာသဘောတူညီချက်လုံးဝမပါတဲ့အခြေအနေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအခြေအနေဟာဥရောပတလွှားမှာရှိနေတဲ့ဗြိတိန်လုပ်ငန်းရှင်တဦးချင်းစီရဲ့စီးပွားရေးလုပ်ငန်းတွေအပေါ်အကန့်အသတ်တွေရှိလာမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံရှေ့ပိုင်းဘဂုစ်ဒေသက IS သေးကြော်တွေနောက်ဆုံးထိန်းချုပ်ထားတဲ့အပိုင်းမှာအမျိုးသမီးတွေအပါအဝင် IS သေးကြော်တွေဒါဇင်နဲ့ချီပြီးကိုအောင်နေတာကိုတွေ့ရတယ်လို့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကပြောပါရယ်အဲ့ဒီဘဂုစ်နေရာကနေနောက်ထပ်အရသားတွေကိုစနေနဲ့တနင်္ဂနွေနေ့မှာဘေးလွတ်ရာကိုရွှေ့နိုင်လိမ့်မယ်လို့မျှော်လင့်တာကြောင့် SDF တပ်ဖွဲ့တွေကစစ်စင်ရေးတွေကိုခေတ္တရပ်ဆိုင်းထားတဲ့အချိန်အဲ့လိုတွေ့ကြရတာဖြစ်ပါတယ်အဲတိုက်ခိုက်ရေးသမားတွေနဲ့ဇနီးတွေကလေးတွေအပါအဝင်လူထောင်ပေါင်းများစွာအဲ့ပိတ်မိနေတဲ့ဘဂုစ်ဒေသကနေထွက်ခွာနေတာဟာသတင်းပတ်နဲ့ချီရှိသွားပြီဖြစ်ပြီးတော့ချီသွားပြီဖြစ်ပါတယ်ဒါကြောင့် SGF တပ်ဖွဲ့အနေနဲ့ဒီနေရာကိုသိမ်းဖို့အတွက်သူတို့ရဲ့စစ်စင်ရေးတွေကိုဆိုင်းငံ့ထားတာလည်းဖြစ်ပါတယ်ခင်ဗျာ
2019ခုနှစ်မတ်လ10ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရန်နိုင်တို့ပြောပြပေးသွားကြတာပါအခုရင်းဆုံးတော့ရခိုင်ပြည်နယ်ဘက်ကစစ်ရေးတင်းမာနေတဲ့လက်တလောအခြေအနေကိုပြောပြသွားပါမယ်ရှင်စစ်ရေးတင်းမာမှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွေကပုံနာကျွန်းမြို့နယ်ရိုးတရုတ်ရဲစခန်းကိုစနေညကရခိုင်လက်နက်ကိုင်အဖွဲ့ AA ကဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ AA တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကလည်းဒီကနေ့အထိအပြင်းထန်ဆက်ဖြစ်နေတာမို့လို့စစ်ပြေးဒုက္ခတွေ1000ကျော်ထွက်ပြေးနေရတဲ့အချိန်အခုလိုရဲစခန်းကိုတိုက်ခိုက်မှုဖြစ်တဲ့အပေါ်ဒေသခံပြည်သူတွေကြားလုံခြုံရေးစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီစစ်ရေးပြပခတွေကိုစစ်ရေးနီးနဲ့မဖြေရှင်းပဲနိုင်ငံရေးနီးလန်းနဲ့ငြိမ်းငြိမ်းချမ်းချမ်းဖြေရှင်းကြပါလို့လည်းလွတ်တော်ကိုယ်စားလှယ်တွေနဲ့အကူအညီကယ်ဆယ်ပေးသူတွေကတိုက်တွန်းထားပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမော်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမနေ့စနေညတုန်းကရခိုင်ပြည်နယ်တွေကပုံနှကျွန်းမြို့နယ်ရိုးတရုတ်ရဲစခန်းကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကလက်နက်ကြီးလက်နက်ငယ်တွေနဲ့အင်အားသုံးဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်တချို့ပျောက်ဆုံးတချို့အပြင်းထန်ဒဏ်ရာရရှိခဲ့ကြပြီးရိုးတရုတ်ရဲစခန်းတွင်ကလက်နက်တွေပါပျောက်ဆုံးနေပါတယ်အသေးစိတ်သတင်းကိုသိရှိနိုင်မှုတက်မတော်သတင်းမှန်ပြန်ကြားရေးတာဝန်ခံတွေကို VOA မြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးအခုတိုက်ခိုက်ခံရတဲ့ရဲစခန်းတရှိရာရိုးတရုတ်ကျေးရွာဟာစစ်တွေရန်ကုန်ကားလန်းတဘေးတရှိတဲ့အင်ဂျေတရာကျော်ရှိတဲ့ကျေးရွာကြီးတရွာဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးနဲ့ဒေသတွင်းလုံခြုံရေးအတွက်ဒေသခံတွေကြားမှာပို့ပြီးတော့မှစိုးရိမ်လာနေကြတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့နော်ဟိုအေးရဝင်တိုက်တဲ့ရေတရုပ်ဆိုတဲ့ရွာကတော့ရွာကြီးပေါ့နော်အင်ဂျေတောင်းလောက်ရှိတယ်အဲ့တော့အဲ့မှာဒီရွာပါရရောစစ်တီရန်ကုန်လမ်းမကြီးပေါ်မှာပဲအဲပုံကြုံမြို့နယ်အထက်မှာကြာတာပေါ့နော်အဲ့လိုစစ်ပယ်ချောင်းကြီးအများကြီးဖြစ်လာဖို့အလားအလာရှိတယ်။အဲကျွန်တော်ဒုက္ခတွေတွေကနေ့စဉ်ရာနဲ့ရှိတိုးလာမယ်ဆိုရင်ဟိုမျက်ွယ်ပြုထားလို့မရနိုင်တဲ့အခြေအနေမျိုးရှိတယ်လို့အဲကျွန်တော်တို့မြင်တယ်။ဟောဒီကျွန်တော်တို့ဘက်ကလည်းအများအားပြောနေပါမယ်။အဲဤကလည်းကန့်လန့်ထားတယ်ညီကြီးတို့ဘက်မှာဝင်ပြီးတော့ပြေဆုံးပြီးတော့ဆွေးနွေးကြပါဆိုတော့သင်္ကြန်တောင်းဆိုလာတဲ့ကိစ္စပါ။အဲအဲ့လိုမဟုတ်ဘူးဆိုရင်ကျွန်တော်တို့ခံကြည့်ထိတိချလွယ်နိုင်ငံတကာကလည်းအဲကျွန်တော်တို့စောင့်ကြည့်နေတဲ့အချိန်မျိုးဖိအားပေးနေတဲ့အချိန်မျိုးမှာကျွန်တော်တို့တော့တိုင်းတာလည်းနဲ့တိုင်းဖွဲ့တယ်နဲ့အဲဆရာနဲ့နှိမ့်ဖို့အများကြီးတို့တယ်လို့ပြောဆိုနေတာဖြစ်ပါရခင်ဗျာနော
်ရိုးတရုတ်ရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့နောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာလည်းရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာဆိုရတပ်တို့ကြားဝေဟင်ကပါတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဖြစ်နေလို့စစ်ပေးဆောင်ပြည်သူတွေကပို့ပြီးတော့ထိတ်လန့်လာနေကြတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံးကကိုစစောထွန်းကသူတိထားသမျှအခုလိုပြောပြပါတယ
်ဒီနေ့ကတော့အဲ့ဒီရိုးတရုတ်နဲ့ခုနမိုင်လောက်ဝေးတွေပေါ့နော်အဲ့ဒီဘုဒ္ဓမောဘုဒ္ဓဆိုတဲ့ယူော်ပေါ့နော်အဲ့ဒီယူော်နေ့တစ်ပိုင်းမှာတော့ဒီတောဆက်တွေမှာဒီတမန်တော်ကနေပြီးတော့ဒီလက်ကြောက်တိုက်ခိုက်မှုတွေလုပ်ရတာပေါ့နော်ဒီဟယ်လီကော်ပတာတွေနဲ့ပေါ့နော်အဲ့လိုမျိုးတော့ရှိနေပါတယ်ကျွန်တော်တို့အေးတိုက်ခိုက်ပြီးလို့ရှိရင်တို့တို့အဲ့ဒီဘက်ကိုခြောက်ဆွတ်တော့တယ်ဆိုတော့ဒီနေ့ရရှိရမှာပေါ့ကျွန်တော်တို့ကဘလို့ဆိုးမှုရှိတယ်ဆိုတော့ဒီတိုက်ခိုက်ကဆက်ပြီးတော့မှပဲပို့ပြီးတော့မှပြင်းထန်လာတယ်ဒီမဖိအင်းအားတွေပို့ပြီးတော့မှအများကြီးဖြစ်လာတယ်ပေါ့နော်အဲ့ဒီအခုတိုက်ခိုက်ဖြစ်နေတဲ့ area တွေမှာနေခိုင်တဲ့ပြည်နယ်တွေမှာကဘလို့မှမလုံခြုံတော့ဘူးပေါ့နော်ဒီနေ့ခါကျတော့ဒီမှာဒီတိုက်ခိုက်နေကတော့ကျွန်တော်တို့ကပါဝင်ပေါ့နော်ဒီအရင်ကိုစိုးရင်နေရတယ်အခုတချင်းဒီတပ်ခွေကဒီကဲပူကြီးပြန်လာပြီးတော့မှဒီဒီပတ်တစ်ခုလုံးကိုအကုန်လုံးဒီစစ်ပစ်ကဲဆိုက်တဲ့ပုံစံမျိုးရောက်မှာတော့ကျွန်တော်ရင်းစိုးရင်နေကြပါလေ
အခုလိုမျိုးရခိုင်တပ် A ဘက်ကလည်းရဲစခန်းကိုစီးနေတိုက်ခိုက်မှုအပါအဝင်စစ်ရေးတိုက်ခိုက်မှုတွေကိုအရှိန်မြင့်လာသလိုစစ်တပ်နဲ့နယ်မြေခံလုံခြုံရေးတပ်တွေဘက်ကလည်းစစ်အင်အားသုံးတိုက်ခိုက်မှုတွေပိုလုပ်လာမယ်ဆိုရင်ဒေသခံပြည်သူတွေကြားပိုပြီးတော့မှအထိနာမှဖြစ်လို့စစ်ရေးပြည်ပခါတွေကိုနိုင်ငံရေးနည်းလမ်းနဲ့ပဲပြေလည်အောင်ဖြေရှင်းကြဖို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကတိုက်တွန်းပါတယ်
။ဟာပြောအော်ဒါသူရဲ့စစ်ရေးအဖြစ်အပျက်မှုတွေဆိုပါကျွန်တော်တို့ဟိုမြင်တယ်အဲ့ဒီနေရာမဟုတ်ပါဘူးအဲ့ဒီအနည်းပေါင်းဝင်ရင်ကျောက်တော်ညဦးဒေသတွေမှာလည်းအဲနေတိုင်းလိုပဲဖြစ်နေတယ်အခုကကာလာမဘော်ကြီးရောက်လာပြီဟောဒါဒီဘက်ကလည်းနော်အေဘက်ကလည်းအစောင်းကုန်ပြားပေးလာတယ်ချိုးရစင်လာလို့မြင်တယ်တော့တက်မလို့ဘက်ကလည်းပဲရေးချပုံမှာပို့ပြီးတော့လက်တုံးပြမယ်ဆိုရင်အဲ့ဒါဒေသခံတွေအခုပို့ပြီးတော့ကြောင်းကြစရာစိတ်မဝင်မအေးကြရနောက်တော့တရားစာဝတ်ကြီးတွေတော့အခက်အခဲတွေနဲ့အဲ့တိကျအောင်မရှိပါလေအခုလည်းတောင်းရှိပြီးတော့ဒုက္ခတွေရှိနေပြီးတော့
ဟုတ်ကဲ
့ဘုံမကြခင်ဆိုဒီတိုင်းဆိုရင်တော့နောက်ထပ်တောင်းရှိပြီးတော့ဖြည့်ရမယ်ဆိုရင်ဒါအကြီးအကျယ်ဘုကဝင်ရကူညီမလဲဒေသခံတွေကတော့သူတတ်နိုင်တော့ကူညီကြမယ်နိုင်ငံတော်ဘက်ကလည်းပတ်မမှုအားနေပါတယ်နိုင်ငံတော်အဖွဲ့အစည်းတွေကလည်းအားနေအဲ့ဒီပုံမှာကျွန်တော်တို့ကအဖြေရှာမယ်ဆိုရင်တော့ဒီလူလူဖြစ်နေတာကိုကြည့်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာနော်
ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့နှစ်တွေတုန်းကလည်းနေသားဆောင်တက်တဲ့နေမြေကန်ရဲစခန်းတွေကို ARS အကြမ်းဖက်အဖွဲ့ဘက်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့အဲ့ဒီတိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြေရှင်းလင်းမှုတွေအတွင်ရိုဟင်ညာမွတ်စလင်သိမ်းနဲ့ချီပြီးအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA ဘက်ကရဲစခန်းတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့လို့ဇန်နဝါရီလတုန်းကလည်းရဲတပ်ဖွဲ့ဝင်အနည်းဆုံး73ဦးထိအသက်ဆုံးခဲ့ရပါတယ်။လက်တလောစီရေးပြည်ပခါတွေကြားစစ်ဘေးသင့်ပြည်သူ1000ကျော်ထွက်ပြေးနေကြရပြီးဒီလိုနယ်မြေမတည်ငြိမ်မှုတွေကြောင့်ဒေသခံရခိုင်ပြည်သူတွေကြားအတော်လေးကိုစိုးရိမ်ထိတ်လန့်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင
်။မဆုမွန်ပြောပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီအရေးအထူးအစီအစဉ်ကိုနားဆင်ရပါမယ်။မလ၈ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်။မြန်မာလူ့အဖွဲ့အစည်းတွေမှအမျိုးသားတွေနဲ့ရင်ပေါင်တန်းပြီးလူသီးများထင်ရှားတဲ့အမျိုးသမီးစွမ်းဆောင်ရှင်တွေအမျိုးသမီးအဖွဲ့အစည်းတွေအများအပြားရှိပါတယ်ဒီလိုအဖွဲ့အစည်းတွေကမှအများအကျိုးပြုပရဟိတအလုပ်တွေလှုပ်ဆောင်ရင်းလူသီးများလာတဲ့လေကျွန်းသူပရဟိတဖောင်ဒေးရှင်းအကြောင်းနိုင်ငံတကာအမျိုးသမီးများနေ့အထူးအစီအစဉ်ဖြစ်နေတင်ပြပေးကြပါတယ်လေကျွန်းသူဦးဆောင်အဖွဲ့ဝင်တချို့ကိုကိုယ်တိုင်သွားရောက်တွေ့ဆုံခဲ့တဲ့မခင်ဖြူထွေးကရန်ကုန်မြို့ကနေစူးစီးတင်ပြထားပါတယ်ရှင
်မြန်မာလူ့ဖွဲ့စည်းအထွဲ့မှာဒီနိုင်ငံရေးလူမှုရေးစီးပွားရေးအရနာမည်ရနေတဲ့ဒီအောင်မြင်ထင်ရှားတဲ့အမျိုးသမီးတွေအကြောင်းကိုပြောကြမယ်အမျိုးသမီးအဖွဲ့အစည်းတွေအကြောင်းကိုပြောကြမယ်ဆိုရင်တော့လေးကျွန်းသူဖောင်ဒေးရှင်းဆိုတဲ့ဒီပရဟိတအလူရှင်များအဖွဲ့ရဲ့ဒီလုပ်ငန်းတွေအကြောင်းကိုတော့ချန်ထားလို့ရမယ်မထင်ပါဘူးဒီလေးကျွန်းသူအဖွဲ့ရဆိုလို့ရှိရင်သူတို့စတင်တည်ထောင်ခဲ့တာ၄နှစ်တောင်မှမပြည့်သေးဘူးဆိုပေမဲ့လည်းဒီကာလတိုအချိန်အတွင်းမှာပဲနာမည်ရလာတဲ့အဖွဲ့တစ်ခုပါသူတို့ရဲ့ဒီတရားတရားထက်သန်တဲ့ပရဟိတစိတ်တွေကြောင့်ပဲဒါနိုင်ငံကတော်မှဂုဏ်ပြုရတဲ့သာသနာ့နှုတ်ကဟဖွဲ့ဆောင်လေးကျွန်းသူတွေလည်းဖြစ်လာခဲ့တာပါ
ဆိုးအားနာမကြာကလေးငယ်တွေကိုကူညီပေးတာကစားလို့ရေဘေးကူညီကယ်ဆယ်ရေးပြည်လဲထူထောင်ရေးနဲ့စာသင်တိုင်းကျောင်းဆောင်ဆောက်လုပ်လူတန်းမှုတွေအစုံအလူရင်ဆက်လက်နက်မကွာရရောပေးကမ်းလူတန်းလာခဲ့တာ၄နှစ်နီးပါးရှိလာပြီလို့လေးကျွန်းသူတွေကပြောပါတယ်မြန်မာလူမှုအဖွဲ့အစည်းအတွင်းအကူအညီလိုအပ်တဲ့နေရာတွေကိုကိုယ်တိုင်ကိုယ်ကျသွားရောက်လူထမ်းတာတွေလှုပ်ဆောင်ခဲ့တယ်လို့လေးကျွန်းသူဦးဆောင်အဖွဲ့ဝင်တွေကပြောပါတယ
်ပြောပါ2015ပေါ့နော်ဩဂတ်စ်မှာရခိုင်မှာရေးပြီးအကြီးကျယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒီအတွက်အန်တီတို့အင်းကပထမအဦးဆုံးထွက်တဲ့ခီးစင်မှာအဲ့မှာဆိုရင်အန်တီတို့ကဒီပျက်စီးလေးပါလေအကုန်လုံးကအန်တီတို့လေးမြန်နဲ့တဲရတာလေလေးမြန်နဲ့ဒီဥစားတွေကုန်ပို့တယ်ပို့ပြီးရင်တင်မော်တိုပေါ့နော်မော်တော်ပေါ့နော်မော်တော်နဲ့တန်းပြီးရင်မော်တော်မဝင်နိုင်တဲ့နေရာဆိုအန်တီတို့လေနဲ့ပါပြီးရင်ချီချင်းကလည်းရှောက်ရသေးတယ်ရွာတွေတည်းဟိုလေတတော်ဒုက္ခရောက်နေတာကိုတောင်မှသူတို့ကအန်တီတို့လာတာကိုသူတို့အကျန်းကိုသူတို့ကျင်းနမှာနှွေးထွေးတာပေါ့နော်ဒီမားလူတွေသူတို့စိတ်ထဲမှာအားငယ်နေတာ
အန်တီတို့ရဲ့ဒီပရဟိတလုပ်တွေထဲမှာဒါရခိုင်ခီးစင်ရတဲ့ဒါမှမရရတခုလို့ပြောရမှာပေါ့နော
်အဲ့လာတဲ့မှာပဲကိုအေရာဗရီနော
်
အေရာဗရီတိုင်းကိုသွားတယ်နောက်မကွေးတိုင
်းဟုတ်ကဲ့မကွေးတိုင်းတော့အောက်လန်ကိုပေါ့အန်တီတို့စိုက်တွေ
တော့ပို့ပေ
းတယ်လူလိုက်တာပေါ့နော်အန်တီတို့အတင်းထဲမှာပါတဲ့အောက်လန်သူတွေရှိတယ်
ဆိုတော့
သူတို့ဒေတာမှာလည်းမကြုံစဘူးမြန်မာနိုင်ငံအလဲပိုင်းဖြစ်ပြီးတော့ရေဘေးဒုက္ခလေးဆိုတော့အန်ဒရူအဲ့ဒါလေးလူတယ်နောက်ပြီးတော့အန်ဒရူခုနပြောသွားတဲ့ ARI တိုင်း
ARI တိုင်း
ဆိုဟင်းသရအုပ်စုတကယ်ဟိုတကယ်ရေဘေးတင်းတဲ့ကြီးရတဲ့အထီကို အကုန်လုံးဖုံးရင်းချောင်းဝအစာရက်ကွက်အကုန်လုံးချိုအဲ့တော့ Andrew Shelter တွေလှူပစ်တယ်လေအဲ့တော့အဲ့ဒီကစာသင်ကျောင်းတစ်ချောင်းကိုအသေးလှူလိုက်တယ်ဘာဖြစ်လို့ဆိုတော့သူတို့ကအကုန်လုံးဖုံးရင်းချောင်းမှာဖုံးချောင်းတော့ပြောတော့မယ်အကုန်တက်စုပြီးတော့အဲ့မှာနေကြတာသူတို့မှနေစရာမရှိဘူးအဲ့တော့ Andrew ကစာသင်ကျောင်းလေးတစ်ခုလှူလိုက်တယ်အဲ့တော့ရေကျသွားတဲ့အချိန်ကျရင်ဒါစာသင်ကျောင်းပေါ့အခုလိုမျိုးရေတက်တဲ့အချိန်ကျတော့သူတို့ရဲ့နားခိုရာ Shelter လို့လေးဖြစ်သွားပြီဆိုအဲ့လိုမျိုး Andrew ရောက်ဒီမှာနှစ်ခုလှူတယ်နောက်အဖြောက်ရန်ကုန်တိုင်းနဲ့အဖြောက်မှာသူတို့တကြောင်အစ်စ်ထပ်လှူတယ
်လူခွေစည်းတွင်းကပညာရေးကျန်းမာရေးလိုအပ်တဲ့နေရာတွေမှာလက်လန်းမိသမျှအကူအညီတွေပေးနိုင်ဖို့ကြိုးပမ်းခဲ့ကြသလိုတခြားသောပရိဒါအဖွဲ့တွေနဲ့လည်းလက်တွဲလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီလိုပရိဒါလုပ်ငန်းတွေလှုပ်ဆောင်နေတဲ့အမျိုးသမီးတွေအနေနဲ့လေးကျွန်းသူတွေရဲ့လို့ဘယ်လိုစတင်ဖြစ်လာခဲ့တာပါလဲ
။အန်တီရောကပေါ့နော်ဒီလေးကျွန်းသူဖောင်ဒေးရှင်းစပြီးဖြစ်လာတာကတော့ကဘာရေးကုန်းမြင့်မှာပေါ့နော်
။မဟာပါတ
နာလိုင်းရောရဲ့ prophet တော့အဆောင်ကြီးလေးဆောင်ကိုအန်တီရောကစပြီးပညာတွေအဲ့ပြင်ဆင်ခွင့်ရတဲ့အချိန်မှာပိန်2000ကျော်ကိုအန်တီရောကလူရမ်းနိုင်တယ်။အဲ့တော့လေးကျွန်းသူအဖွဲ့ဆိုတာမရှိသေးပါဘူး။အဲ့ဒီပြီးတဲ့အချိန်မှာအန်တီရောဒီအဖွဲ့ကလေဟိုပေါ့နော်ပရာဟိတအသင်းလေးအဖွဲ့လေးတစ်ခုလုပ်ဖို့အစီအစဉ်ရှိတာနဲ့ဒီရဲ့နာမည်ကိုပဲအန်တီရောယူလိုက်တာပါ။အန်တီရောအသင်းအဖွဲ့ကဒီမိုကရေစီအသင်းပေါ့နော်။အန်တီရောမှာတစ်ခုလုပ်မယ်ဆိုရင်ဆုံးဖြတ်တာလေ။အန်တီရောကဆုံးဖြတ်ကြတယ်။အဲ့တော့ဒါလုပ်မယ်ဆိုရင်ဒါလုပ်ချင်တဲ့လူတွေကလည်းရှိတယ်။အဲ့တော့ဟိုအန်တီရောကဘာဖြစ်ဖြစ်ဒီမိုကရေစီစံတဲ့အတွက်သာသနာရေးလည်းလုပ်မယ်ပရာဟိတလည်းလုပ်မယ်ဆိုတာဖြစ်သွားပါလေ။
ဘာသာသာသနာအကျိုးပြုလုပ်ငန်းတွေလှုပ်ဆောင်ရင်စတင်ဆွေးမိခဲ့ကြတာဖြစ်ပေမဲ့လို့နောက်ပိုင်းမှာတော့လူမှုအတိုင်းဝါရဲ့လိုအပ်ချက်တွေကိုကူညီဆောင်ရွက်ဖို့လူမှုအကျိုးပြုပရိဒါအဖွဲ့အဖြစ်နဲ့တရားဝင်အခိုင်အမာရပ်တည်လာခဲ့တာဖြစ်တယ်လို့လေးကျွန်းသူနာရကဒေါ်ပိုးဖြူကပြောပါတယ်
။ဟာဆိုအန်တီရောကဘာသာရေးလဲတက်တက်ကြွကြွရှိသလိုဂျန်နဲ့ဒီပရိဒါပေါ့နော်လူမှုရေးစီးပွားရေးဒီအမျိုးသမီးတွေရဲ့ခန္ဓာမှာလဲအန်တီရောကသူတို့ကူညီအတတ်နိုင်ဆုံးကူညီပံ့ပိုးပေးဖို့ပေါ့နော်နောက်ပြီးတော့နိုင်ငံတော်ရဲ့ဒီမိုကရေစီဒီပေါ့နော် Federal ပြည်ထောင်စုကိုပြောင်းလဲမှုမှာလဲအန်တီရောကဘာပဲပြောပြောအမျိုးသမီးတွေရဲ့ခန္ဓာကလေးသူငယ်တွေရဲ့ခန္ဓာကိုလဲအရေးပါတဲ့နေရာနေပေါ့အန်တီရောကစူးစမ်းဆောင်ရွက်နေတာပေါ့နော်
စားတင်ဖွဲ့စည်းချိန်မှာအဖွဲ့ဝင်အယောက်30ကျော်သာရှိခဲ့ပေမဲ့လည်းအခုချိန်မှာတော့အဖွဲ့ဝင်100ကျော်ထိရှိလာခဲ့ပါပြီ။စူးစီးညီညွတ်တဲ့ Brighter အဖွဲ့တစ်ခုအဖြစ်ခိုင်မာအားကောင်းလာဖို့ဘလို့စိတ်ဓာတ်မျိုးတွေနဲ့ရည်တည်ခဲ့ကြတာပါလေ။လေးကျွန်းသူဖောင်ဒေးရှင်းဥက္ကဋ္ဌဒေါ်မြတီရာကသူတို့ရဲ့စူးစီးမှုနဲ့ပတ်သက်ပြီးအခုလိုရှင်းပြပါဗျာ။
အဲ့တော့အန်တီရိုအဲ့ဒါတော့အန်ဒီအချက်3ချက်ပေါ့နော်အဓိကအန်ဒီမြင်တာပေါ့ပထမတစ်ချက်ကအန်တီရိုရှီမှာပါတဲ့အမျိုးသမီးတူးချင်းစီရဲ့အရေးချင်းနေပေါ့နော်ဆိုတော့သူတို့တွေကလည်းအရေးချင်းနေအကုန်လုံးကအန်ဒီ business မှာလည်းစီးပွားရေးမှာအောင်မြင်တဲ့အမျိုးသမီးတွေဖြစ်တယ်နောက်သူတို့ရဲ့ဒါဟိုနေပေပေါ့သူတို့လောကမှာသူတို့ကတော့တကယ့်ကို leading role မှာရှိတဲ့အမျိုးသမီးတွေများပါတယ်ဆိုတော့ဒါပေမဲ့အဲ့ဒီအပြင်သူတို့ကဒီအဖွဲ့အစည်းတွေမှာလည်းပါကြတယ်အဲ့တော့သူတို့မှာပြောချင်တာကပူးပေါင်းဆောင်ရွက်တတ်တဲ့အလေးအထလေးတွေရှိတာများတယ်အန်ဒီရိုအဖွဲ့မှာပါတဲ့လူတွေကဆိုတော့ဒါလေးတွေကလည်းအန်ဒီရိုအားသာချက်တစ်ခုပေါ့နော်ဆိုတော့အဲ့ဒါတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့အန်ဒီရိုမျိုးသမီးတွေအားသာချက်ပေါ့အန်ဒီရိုကယောက်ျားအသင်းဖွဲ့လည်းအများကြီးပေါ့မြန်မာလူတွေရဲ့ဒါပေမဲ့အန်ဒီရိုမျိုးသမီးတွေအားသာချက်ကတော့ဒါမွေးရပါပဲပြောပြောအန်ဒီရိုကစိတ်ရှိတယ်တီးခံတယ်နော်ဘာပဲဖြစ်ဖြစ်ဟိုပြဿနာတစ်ခုတက်လာပြီဆိုရင်ကျွန်တော်တို့ဒေါသကိုရှင်းလန်းမတင်မဲနဲ့အေးအေးဆေးဆေးလေးသွေးအေးနဲ့ဒါဖြစ်ရှင်းနဲ့အတွက်ကြောင့်အန်တီရိုဒါပြဿနာတွေကတော့ဒါအနေနဲ့များတော့ရှိတာပဲဘယ်သိမ်းဖွဲ့မဆိုလေဆိုတော့ဒါဒီအကုန်လုံးကိုအန်တီရိုအောင်မြင်စာနဲ့ကြော်လွှားနိုင်တယ်ပေါ့နော်အဲ့တော့ဒီအမျိုးသမီးအသင်းဖြစ်တဲ့အတွက်เนาะဒါအန်တီရိုစိတ်ရှိတယ်တည်ငြိမ်ခံတယ်เนาะဒါတွေကလည်းအားသာချက်တစ်ခုလို့မြင်ပါတယ်ဆိုတော့နောက်ဆုံးတစ်ခုကတော့အန်တီရိုဒါဖျားဟောလဲရှိပါတယ်ယောနီတော်မနတိကာရပေါ့အန်တီရိုပါတဲ့လူတူးချင်းကသူတို့ရဲ့ career တွေလည်းမတူဘူးသူတို့ရဲ့ background တွေမတူဘူးသူတို့ကြီးပြင်းလာတဲ့အနေထားတွေကတယောက်နဲ့တယောက်မတူဘူးမတူတဲ့အတွက်ဘာပဲပြောပြောအမြင်ကတော့မတူကြဘူးပေါ့နော်အမြင်မတူပေမဲ့လေဒီကိစ္စတစ်ခုပေါ်မှာအန်တီရိုအကောင်းမြင်နဲ့စိတ်လေးနဲ့ကြည့်လိုက်တဲ့အတွက်နောက်ဆုံးအန်တီရို solution ပဲဖြစ်ဖြစ် agreement နဲ့ဖြစ်ဖြစ်အန်တီရိုရတာအဲ့ဒါလေတကယ်အရေးကြီးတယ်ဘာပဲပြောပြောကိစ္စတစ်ခုပေါ်မှာအကောင်းမြင်မရှိရင်အားလုံးကပြဿနာကြီးပဲဆိုတော့ဒါလေးကအကောင်းမြင်နဲ့သူ့ဘာသူအမြင်မတူဘဲသူအကောင်းမြင်လေးနဲ့ပြောတယ်เนาะအကောင်းမြင်လေးနဲ့ပြောတယ်ဆိုတော့အဲ့ဒါရအဲ့တော့အန်ဒီကတော့ဒီ main ကလေးတွေနဲ့တိန်းဟိုတော်ဟိုပါပေါ့တိန်းဟိုလူအရေးအတွက်တရားကျော်ပေါ့เนา
ะ
member အွေတရားကျော်အကုန်လုံးကလည်းတကယ်လုပ်ငန်းရှင်တွေအောင်မြင်နေတဲ့စီးပွားရေးလုပ်ငန်းရှင်များတယ်အားလုံးကအဲ့တော့ဒီကြားထဲမှာအန်တီတို့ team work လေးကိုမပြောက်မပြက်နဲ့အန်တီတို့လက်တွဲသွားနိုင်နေဆိုတာလေအန်တီတို့ဒီအကြီးကအခြေခံ၃ချဲလို့အန်တီမြင်ပါ
သူတို့အဖွဲ့ရဲ့စူးစီးခိုင်မာမှုနဲ့လူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်နေတာကိုအနာဂတ်အမျိုးသမီးတွေအတွက်စံနမူနာတစ်ခုဖြစ်စေချင်တယ်လို့လည်းလေးကျွန်းသူတွေကပြောပါတယ
်။မတော်ကဒါစံပြဖြစ်ချင်တာပေါ့။အဲ့တော့
လူလို့ရှင်
ပဝင်းချင်မာရောကိုမိသားစုရဲ့မာရောအဒီတော့ဒါကိုနိုင်ငံကိုတိုင်းပြီပေါ့နော်အဲ့ဒီမှာဒီလိုအမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုအဒီတော့မြင့်တင်တယ်အဲ့တော့အန်ဒရူအတင်းရဲ့ရွေချက်မှာဟိုကအဒီတော့ဒါဒီလိုမျိုးအမျိုးသမီးရဲ့အခမ်းကဏ္ဍပို့ပြီးနေရာရဖို့တို့ဘာလို့လဲပါတယ်ဆိုတော့ကိုယ့်ရဲ့ဒီဒလိယူကဒုံနန်းဆင်လာတွေကိုလည်းအဒီတို့ထိမ့်သိမ့်နေတဲ့ဖက်ကတစ်ဖက်မှာလည်းအဒီတို့တက်အားသရွေအမျိုးသမီးတွေ ability ဘလောက်ရှိတယ်လဲဆိုတာအဒီတို့ကပြချင်တယ်ဒါမျိုးသားတွေနဲ့ဒါနေရာတကာမှာရင်မောင်းတန်းနိုင်နေပေါ့အဒီတို့ဒါကာယဟို strength ကလွဲလို့ဂျန်တဲ့နေရာတွေမှာအန်တီရိုအကုန်လုံးဒါရေမောင်တက်ပြီးလုံနိုင်တယ်အန်တီရိုရဲ့ဒါအရေးချင်းနေ ability တွေဘလောက်ရှိတယ်ဆိုတာလည်းသူကပြချင်တယ်ဒီလိုမျိုးဖြစ်မှသာအန်တီရိုနိုင်ငံမှာဒါအမျိုးသမီးကတဝက်နော်အကျော်ရှိပါတယ်အဲ့ဒီတို့ကသူတို့တွေရဲ့အန်တီရိုကရှေ့ဆောင်လမ်းပြအန်တီရိုကဆန်နမူနာဒါကြောင့်အန်တီရိုဘာပဲပြောပြော role model နေနဲ့အန်တီရိုနော်နေတာထိုင်တာသွားတာလာတာအစားအရင်တက်ပိုတော်ကိုယူဆရသေးတယ်ဘာလို့လဲဆိုတော့ခုခေတ်က media kit လေ
ဘ
ယ်နေရာဖြစ်ဖြစ်အန်တီရိုလှုပ်ရှားမှုက Facebook တွေဘာတွေအစားတခါလေ online နဲ့အချိန်နဲ့တပြေးညီကာနိုင်တဲ့အတွက်အန်တီရိုသွားတာလာတာနေတာထိုင်တာဒါပွဲတက်တာဝတ်တာစားတာအစားအကုန်လုံးကိုအန်တီရိုနာနေနေလဲစင်ညာအန်တီရိုအဖွဲ့ဝင်နေလဲအန်တီရိုအဲ့လိုပဲ
မြန်မာနိုင်ငံလူဦးရေရဲ့တဝက်လောက်ဟာအမျိုးသမီးတွေပါနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာအောင်မြင်နေရရနေကြတဲ့အမျိုးသမီးတွေအများအပြားရှိပေမဲ့လို့နိုင်ငံရဲ့ဦးဆောင်မှုကဏ္ဍမှာအမျိုးသမီးတွေရဲ့ပါဝင်မှုကတော့လူဦးရေနဲ့ရှင်းလိုက်မယ်ဆိုရင်တိတိသားသားအားနည်းနေစေပါဒါကြောင့်မြန်မာလူအဖွဲ့အစည်းအတွင်းအမျိုးသမီးတွေရဲ့ဦးဆောင်ပါဝင်မှုအခမ်းကဏ္ဍမြင့်တင်လာအောင်သူတို့အဖွဲ့အနေနဲ့တက်စွမ်းသမျှအားပေးကူညီဆောင်ရွက်သွားခြင်းနဲ့လို့လည်းလူချွန်းသူဦးဆောင်အဖွဲ့ဝင်တွေကပြောပါတယ်
အဒီရောအခုဒါအသိဉာဏ်ချက်တဲမှာလည်းပါတယ်လို့အခုမိခင်နေရောကလေးတငယ်တွေရောအဒီရောဒါအထူးသဖြင့်ကျေးလက်ကအဒီရောနိုင်ငံမှာ80%ခန့်တော့ကျေးလက
်နေ
ပြီးသူတွေဖြစ်တယ်လေအဲ့တော့သူတို့ဒီကိုအဒီရောကဒါဟိုသူတို့ရဲ့စီးပွားရေးပေါ့သူတို့မှာဟိုမိသားစုတစ်ခုမှာเนาะအမျိုးသားအလုပ်လုပ်တယ်ဆိုပေမဲ့ဒါအမျိုးသမီးကသူတို့ရဲ့ဒါလူမှုဘဝဖူလုံရေးအတွက်သူတို့လည်းဝင်ဝင်ရှာနိုင်တယ်ဟိုဥမကွာအိမ်မကွာပေါ့เนาะအဲ့လိုမျိုးလုံနိုင်တဲ့လက်မှုပညာတွေအန်တီတို့အသင်ပေးဖို့အစီအစဉ်ရှိတယ်ဒါမှလည်းကိုယ့်ကိုယ်ကိုယုံကြည်မှုเนาะအများနဲ့ depend လုပ်နေရတဲ့ဘဝကနေပြီးတော့ဒါကိုယ့်ပတ်စံကိုရှာနိုင်တယ
်เนา
ะဟိုသားသမီးကိုကိုထိန်းချောင်းနိုင်တယ်ဆိုတော့အဲ့လိုမျိုးနဲ့ကိုယ့်ကိုယ်ကို confidence ရှိလာမယ်ကိုယ့်ရဲ့အရေးအသွေးကိုလည်းအန်တီတို့ကပို့ပြီးတော့ polish လုပ်ပြီးတော့မှမွေးထုတ်ပေးတဲ့ပုံစံဖြစ်အောင်ဒီတို့ကဒီလိုအသက်မွေးမှုပေါ့နော် vocational training center တွေကိုအတူတူအခုလုပ်ဖို့အစီအစဉ်ရှိတယ်ဆိုတော့အတူတူကကြေးရတီသွားပြီးတော့မှသူတို့ကို train လုပ်ပေးမယ်စားကြေးရမှာ community center တွေအတူတူတီထောင်ပေးမယ်အဲ့ဒီကလောလောဆယ်ဒါ training center မှာဒါ leading လို model ဟိုဆရာမဆရာဖြစ်တင်တန်းလို့ပေါ့နော်အဲ့တော့အန်တီတို့ကအဲ့လိုဒီတိုင်းနဲ့ပြည်နယ်တွေကနော်ဒီလိုတွေခေါ်ပြီးတော့မှအန်တီတို့ဒီလိုမျိုးလုပ်ပေးဖို့ရှိတယ်အန်တီတို့ Sunshine Foundation နဲ့အန်တီတို့တွားခဲ့သေးတယ်မနစ်ကလေတွားခဲ့တော့သူတို့ကလည်းသူတို့မှအဲ့လိုကလေးတငယ်ရောလူငယ်တွေအတွက်ကောဟိုဟာပေါ့ဟိုစိတ်ရမှုမွေးတည်မှုကိုပပျောက်ဖို့အတွက်သူတို့မှ strategy တွေချပြီးတော့သူတို့လုပ်ခဲ့တာအရင်အောင်မြင်တယ်သမီ
း
အဲ့တော့အန်တီတို့နိုင်ငံမှာလည်းဒါ poverty alleviation ကိုအန်တီတို့တစ်ဖက်တနည်းကနေလုပ်ပေးတယ်မျိုးသမီးတွေကိုလည်းအန်တီတို့ကဒါလက်တွဲပြီးတော့ခေါ်ယူရရောက်တယ်ဆိုပြီးတော့အန်တီတို့အဲ့ဒါကိုအဲ့အနည်းနဲ့အမြဲအကောင့်ထည့်ဖို့ရှိတယ်အန်တီတို့အခုဒါကြောင့်သူ့ရဲ့စင်တာတခုကိုလေအခုအန်တီတို့စူးစမ်းအထုတ်နေသမီ
းဟုတ်ကဲ့
မြန်မာနိုင်ငံဟာရရောပိကံမှုမှာကဘာကမှတ်တမ်းတင်ရတဲ့အထိအသိမဲ့ပြုခံထားရတဲ့နိုင်ငံပါဗြိတိန်အခြေစိုက် Charity Aid Foundation ကနိုင်ငံပေါင်း140ကျော်မှစီးရင်ကောက်ယူပြီးတော့ထုတ်ပြန်ထားတဲ့အရရောဆုံးတဲ့စေတနာအရှိဆုံးတိုင်းပြည်စီးရင်မှာမြန်မာနိုင်ငံဟာလက်ရှိထိပ်တန်း10နိုင်ငံထဲမှာရှိနေပါတယ်ပြီးခဲ့တဲ့2013ခုနှစ်ကနေ2018ခုနှစ်အထိဆိုရင်တော့မြန်မာဟာ9နှစ်ဆက်တိုက်အရက်ရောဆုံးတဲ့စေတနာရှိဆုံးနိုင်ငံစင်းရဲ့ပထမနေရာမှာရှိခဲ့တာပါကိုမသိတဲ့လူစိမ်းတရားကိုကူညီပေးတာပေးကမ်းလှူဒါန်းတာနဲ့လှူအားဒါနပြုတာစတဲ့အချက်3ချက်ကိုကြည့်ပြီးတော့အရက်ရောဆုံးတဲ့စေတနာရှိဆုံးတိုင်းပြည်စင်းကိုထုတ်ပြန်တာပါဒီလိုမြန်မာနိုင်ငံရဲ့ရက်ရောပေးကမ်းလှူဒါန်းမှုတွေထဲမှာအမျိုးသမီးတွေရဲ့အလှူဒါနတွေအများအပြားပါဝင်နေတယ်ဆိုတာကိုတော့လေးကျွန်းသူအဖွဲ့ကတက်တည်အဖြစ်နဲ့ပြနေတယ်လို့ဆိုရင်မှားမယ်မထင်ပါဘူးရှင
်နိုင်ငံတကာအမျိုးသမီးများနေအထူးအစီအစဉ်အဖြစ်လေးကျွန်းသူပရာဟိတဖောင်ဒေးရှင်းအဖွဲ့ဝင်တချို့ကိုမက်ခင်ဖြူထွေးကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2019ခုနှစ်မတ်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ19 25 32 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့အရင်ဆုံးပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပြီးမြန်မာပြည်ကပေးစာများအစီအစဉ်ကိုလည်းနားဆင်ရပါမယ်။အဲဒီနောက်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါ။မတ်အင်ဂျင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။2019မတ်လ9ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံချင်းပိုင်မှာကျင်းပပြုလုပ်ခဲ့တဲ့ NCA အပြည့်အစားချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ဆယ်ပွဲရဲ့အစည်းအဝေးပြီးဆုံးသွားခဲ့ပါပြီ။အစည်းအဝေးပြီးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့သလိုသတင်းစာရှင်းလင်းပွဲလည်းလုပ်ခဲ့ပါတယ်။စီးဝဲအတွင်းညဉ့်ညဲဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတိုင်းသားခေါင်းဆောင်တွေဘာတွေပြောခဲ့ကြသလဲ။အခုစီးဝဲပွဲဟာတစ်ဆုတ်နေတဲ့တရားဝင်ညဉ့်ညဲဆွေးနွေးပွဲတွေအတွက်အဖြေတစ်ခုဖြစ်ခဲ့ရလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။မြန်မာညဉ့်ညဲအလားအလာအကြောင်းလေ့လာဆွေးနွေးကြည့်ကြရအောင်ပါ။
တိုင်းသားလက်နက်ကိုင်ဆက်ပွဲရဲ့ထုတ်ပြန်ချက်မှာအချက်၈ချက်ပါပါတယ်။အဲ့အရာကိုအနှစ်ချုပ်ပြောရရင်လာမယ့်မေလကျရင် NCA စာချုပ်လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့စုဖွဲ့မှုပြန်လုပ်ဖို့နဲ့ NCA ကိုအခြေခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်မြင်အကောင်အထည်ဖော်ဖို့တိုင်းသားလက်နက်ကိုင်ဆယ်ပွဲရဲ့ထိပ်သီးခေါင်းဆောင်တွေအစည်းအဝေးတစ်ရက်ကျင်းပသွားမယ်။ဒီကနေ့နှစ်အောက်တိုဘာလ17ရက်နေ့က KNU ကရင်လက်နက်ကိုင်အဖွဲ့နဲ့ RCSS ရှမ်းလက်နက်ကိုင်အဖွဲ့တွေကနေနိုင်ငံတော်အတိုင်းပင်ခံကိုတော်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်စီကိုပေးပို့ထားတဲ့စာမှာပါတဲ့အဆိုပြုချက်တွေကိုဆွေးနွေးဖို့အလို့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်း2008ဖွဲ့စည်းပုံပြင်ရေးလွှတ်တော်ရင်းစူးစမ်းမှုတွေကိုကြိုဆိုတဲ့အကြောင်းအဲ့ဒီလိုဖွဲ့စည်းပုံပြင်တာဟာလွှတ်တော်ပြင်ပမှာဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဟန်ချက်ညီဖို့လိုအပ်ကြောင်းဖော်ပြထားပါတယ်ဒါအပြင်သူတို့ MCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအနေနဲ့ငင်းငိုင်းလုပ်ငန်းစဉ်မှာလက်နက်ကိုက်တော်လန်ရေးအဖွဲ့အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဘသူကမှခြံလက်မထားဘူးဆိုတော့အခြေခံမူကိုတဆိုင်မမတ်ကင်ဆွဲကြိုးပမ်းသွားမယ်ဖြစ်ကြောင်းနဲ့အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်အစိုးရတက်မတော်နဲ့အခြား MCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုက်အဖွဲ့တွေနဲ့ပါဆက်ပြီးဆွေးနွေးသွားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်ထုတ်ပြန်ကြေညာချက်မှာဖော်ပြထားတဲ့အရာ NCA လမ်းကြောင်းအတိုင်းပဲဆက်သွားမယ်လို့ဆိုထားတဲ့အတွက်ငင်းငယ်လုပ်ငန်းစဉ်ကြီးဆက်ရှိနေသေးတယ်ပျက်စီးသွားတာမဟုတ်သေးဘူးဆိုတဲ့ရှုထောင့်ကနေကြည့်ပြီးအကောင်းမြင်မယ်ဆိုရင်တော့မြင်နိုင်ပါတယ်ဒါပေမဲ့ဒါဟာငင်းငယ်လုပ်ငန်းစဉ်တွေတရားဝင်ပြန်ဆနိုင်မယ်ဆိုပြီးတေချာပေါက်ပြောနိုင်တဲ့လမ်းစာတော့မဟုတ်သေးပါဘူးဒီအတွက်အလွတ်တဘောဆွေးနွေးပွဲတွေကိုဥဆောင်မဲ့အလို့အဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့အဲ့ဒီအဖွဲ့နဲ့တွေ့ဖို့အတွက်အစိုးရငင်းငယ်ကော်မရှင်ဘက်ကအငိမ့်စာဒုဗိုလ်ချုပ်ကြီးခင်စောဦးတမရရုံညွန်ကြားမှုချုပ်ဦးစော်ထင်းနဲ့ဦးလာမောင်ရွှေတို့ပါဝင်တဲ့အဖွဲ့ဟာမက်လာရှိရနေကထိုင်းနိုင်ငံချင်းမိုင်မြို့ကိုထွက်ခွာသွားပါပြီ
ဆွေးနွေးပွဲအဖွဲ့နဲ့အပိတ်မိခွန်ပြောခဲ့ကြတဲ့ခင်ယူဥက္ကဋ္ဌစောမှုဒူစီဖိုးနဲ့RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ပြောခဲ့တာတွေကိုကြည်ရင်လက်ရှိတပ်မတော်ဘက်ကတောင်းဆိုနေတဲ့ပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတခုတည်းသောတပ်မတော်ကိစ္စစတာတွေကိုပဲအလေးထားပြောဆိုသွားတာတွေ့ကြရပါတယ်။ဗိုလ်ချုပ်ကြီးရွတ်စစ်ကတော့တရားဝင်အစည်းအဝေးတွေမှာဆွေးနွေးရင်နှစ်ဖက်အဖွဲ့အစည်းတွေဟာကိုယ့်ရည်ရည်ချက်အပေါ်မှာပဲအသေးစိတ်ကန်ဆွေးနွေးမှာဖြစ်လို့ဘလို့မှညှိလို့ရနိုင်မှာမဟုတ်ဘူး။ဒါကြောင့်အလွတ်တဘောဆွေးနွေးပွဲတွေကပဲကောင်းတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီအတွက်လက်နက်ကင်တိုင်းသားတွေကတစ်ဆုတ်နေတဲ့ကိစ္စကိုကြော်လွှားနိုင်မယ်နီးတနည်းအားဖြင့်အလွတ်သဘောတွေ့ဆုံဆွေးနွေးမှုတွေကနေနှစ်ဖက်သဘောတူညီမှုတစုံတရာရမှတရားဝင်ဆွေးနွေးပွဲတွေစီပြန်သွားဆိုတဲ့လမ်းကြောင်းရွေးချယ်လိုက်ပုံရပါတယ်အခုတော့အစိုးရဘက်ကလည်းအဲ့ဒီပုံစံအတိုင်းလိုက်ပါဆွေးနွေးနေတာကိုတွေ့မြင်ကြရပါတယ်အခြားတစ်ဖက်မှာတော့ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါဝင်လာရေးကိစ္စပါတရုတ်နယ်စပ်မှာအခြေဆိုင်တဲ့အဲ့ဒီလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်း NCA ထဲပါဝင်လက်မှတ်ထိုးဖို့တရုတ်နိုင်ငံဘက်ကတိုက်တွန်းဖိအားပေးမှုတွေအဆက်မပြတ်ရှိနေတာတွေ့နိုင်ပါတယ်ဒါပေမဲ့အောင်မြင်မှုတော့သိမ့်မရသေးပါဘူးမကြသေးခင်ရက်ပိုင်းကကချင်ကိုကန့်တအောင်းပလောင်နဲ့ရခိုင် AA လက်နက်ကိုင်လေးဘွဲကိုအလွတ်သဘောသွားရောက်တွေ့ဆုံခဲ့တဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်တယောက်ပြောပြချက်အရသိအဆင်မပြေခဲ့ဘူးလို့သိရပါဗျ။နောက်ထပ်မျက်နှာစာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းပဋိပက္ခတွေကပိုးပြီးကျဲပြန့်လာတာတွေ့ကြရပါဗျ။ကချင်ပြည်နယ်၊ရှမ်းပြည်နယ်ဘက်မှလိုကြီးမားတဲ့ရင်ဆိုင်တိုက်ပွဲကြီးတွေဖြစ်မနေပေမဲ့မိုင်းထောင်တိုက်ခိုက်မှုတွေ၊ပြန်ပေးဆွဲမှု၊လုံခြံတပ်ဖြတ်မှု၊အပြန်အလှန်ဖမ်းဆီးမှုစတာတွေနေတိုင်းလူလူဖြစ်နေပြီးစစ်ပွဲဟာအောက်ခြေပြည်သူလူထုကြားအထိပြန့်နှံ့လာတာတွေ့နိုင်ပါတယ်။ဒီလိုပဋိပက္ခကျဲပြန့်လာတာနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေ၊ရခိုင်နိုင်ငံရေးသမားတွေဘက်ကစစ်ရေးနဲ့ထိတ်တန့်ရင်ဆိုင်မှုတွေရပ်ဆိုင်းဖို့တောင်းဆိုနေပေမဲ့တက်မတော်ဘက်ကတော့တောင်းကျမ်းသူနှိမ်နင်းရေးစစ်ဆိုပြီးဆက်ဆင်နွှဲသွားဖို့ရှိနေတယ်လို့AA ရခိုင်တပ်ဖွဲ့ဘက်ကလည်းရခိုင်ပြည်နယ်မှာအခိုင်အမာခြေကုပ်ရဖို့စ조사မှာကတော့အသေးချာပါပဲရခိုင်ပြည်နယ်တဲကအဲ့ဒီဖြစ်ရတွေဟာငင်းငယ်လုပ်ငန်းစဉ်အတွက်အနှုတ်လက္ခဏာတွေလို့ပြောရင်မမားနိုင်ပါဘူ
းလောလောဆယ်မြန်မာနိုင်ငံငင်းငယ်ဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်တိုးတက်မှုမရှိုံမကနောက်ပြန်ဆုံးနေတယ်လို့တောင်သုံးသပ်နိုင်ပါတယ်ဒီလိုနောက်ပြန်ဆုံးနေရတာဟာအခုနောက်ပိုင်းတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုရခိုင်အေအေတပ်ဖွဲ့လူမျိုးရဲ့လက်နက်ကင်တိုက်ပွဲနဲ့ခြေကုပ်စခန်းရယူလိုမှု NLD အစိုးရရဲ့စစ်ဆက်ညှိနှိုင်းရေးမှုတွေအရေးချင်းနှဲပါမှုစတာတွေကြောင့်လို့ဆိုရင်လည်းမမားပါဘူးတပ်မတော်နဲ့အစိုးရအနေနဲ့လက်နက်လူသူအင်အားကောင်းပြီးကိုဂျိုးစည်းဝါးတွေနဲ့လည်းရောရှက်နေတဲ့မြောက်ပိုင်းကလက်နက်ကင်တပ်ဖွဲ့တချို့ NCA လမ်းကြောင်းထဲရောက်လာအောင်မစွမ်းဆောင်နိုင်သေးတာသိပြဿနာမရှိပေမဲ့ NCA ကိုရေုံကြီးလက်မှတ်ထိုးခဲ့တဲ့တမရောကာကွယ်ရေးဦးစီးချုပ်နဲ့လည်းဆက်ဆံရေးအကောင်းဆုံးထူထောင်ထားခဲ့တဲ့ဆိုတော့ခင်ယူလိုဝါရစ်ဒေါ်လာရေးအဖွဲ့စည်းကခေါင်းဆောင်တွေရဲ့ယုံကြည်မှုဆုံးရှုံးခဲ့တာကတော့ငင်းငယ်ရေးကိုအများကြီးထိခိုက်စေပါတယ်။ငင်းငယ်ရေးကိုရှစ်ဆက်တိုးဖို့ဆိုရင်တမရောခေါင်းဆောင်တွေရဲ့သဘောထားတင်းမာမှုကိုပြန်သုံးသပ်ဖို့လိုသလိုငင်းငယ်ရေးမှာစေစားညှိနှိုင်းရေးမှုနေရာယူထားတဲ့ NLD အစိုးရဘက်ကလည်းကိုယ့်ရဲ့စွမ်းဆောင်နိုင်မှုတွေကိုပြန်သုံးသပ်ပြင်ဆင်သင့်နေပြီဖြစ်ကြောင်းပါ
ဦးစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနက်ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနှာစင်ကြရအောင်ပါရှင်။
VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE ရဲ့တိချစ်သောရရှင်တွေအတွက်မြစ်တာတီလက်ဆောင်တချင်းလေးတစ်ပုဒ်နဲ့ဖြောပြေးပေးသွားမှာဖြစ်ပါတယ်နော်။အခုအရင်အောင်ဆုံး VOE သောရရှင်တွေ Messenger ကနေပြီးတော့စာရေးပို့လာကြတာတွေကိုပြန်ကြားပေးသွားချင်ပါတယ်။လင်းနေရယူသွားတဲ့မိုးတိမ်ဆိုတဲ့တော်ရရှင်ဒီနာမည်လည်းမကြာခဏတော့ကြာရတယ်ပါတယ်နော်။ तू က Messenger ကနေပြီးတော့အမြဲတမ်းစာရေးတတ်ပါတယ်။ तू ကမင်္ဂလာညချမ်းမှာ VOE VOE နေ့စဉ်သတင်းတွေတင်ပေးတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်။နေ့စဉ်နားဆင်အားပေးနေတဲ့တော်ရရှင်မှာ VOE 1.2 1.3 တွေအားလုံးလည်းကိုယ်စိတ်နှစ်ဖြာကျန်းမာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ်။ကျွန်တော်ကထိုင်းကနေပြီးတော့နားထောင်နေတဲ့ပရိသတ်ပါတယ်။ဟုတ်ကဲ့ပါ။သိနေပါပြီ။နာမည်အရင်းကလွဲလို့သိနေပါပြီနော်။ဘာလို့လဲဆိုသူ့ရဲ့ Facebook account နာမည်ကတော့ဒီခုနပြောသွားသလိုပဲလင်းနေရယူသွားတဲ့မိုးတိန်ဆိုပြီးခက်ဆန်းဆန်းပေးထားလို့ပါ Messenger ကရေးလာတဲ့နောက်ထပ် Facebook account ပိုင်ရှင်သောရရှင်ကတန်စင်အလှပန်းမျိုးတရားပါတဲ့သူရဲ့ Facebook account နာမည်ဖြစ်ပါတယ်မိတ်ဆက်ချင်းလို့ပါတတိယနေ့အကုန်နားထောင်ပါတယ်ဟုတ်ကဲ့ VOE မြန်မာအစီအစဉ်ကိုအခုလိုအားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေပါစေနော်ရင်ဖွင့်ကျင်လို့ပါဆိုပြီးရေးလာတဲ့သောရရှင်ကတော့ကြော်ကြော်ဖြစ်ပါတယ်။သူကဘကိုးတိုင်းဒေသကြီးရေသာရှည်မြို့နယ်မြို့လားမြို့အမှတ်ငါတကြားဆက်ရုံကိုရောင်းချနေတဲ့ကြံတောင်သူတွေကြံရောင်းချရမှာအခက်အခဲဖြစ်နေပါတယ်။ဘယ်ကိုတိုင်ကြားဖြေရှင်းရမလဲ။ VOA သတင်းဌာနအကူအညီတောင်းခံပါတယ်ဟုတ်ကဲ့။ အခက်အခဲကိုဒီမှာစာရေးပြီးရင်ဖွင့်နိုင်ပါတယ်နော်။နေ့ရက်စနေနေ့မတ်လ9ရက်နေ့ကထုတ်လွှင့်ပေးသွားတဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာတော့နိုင်ငံတကာအမျိုးသမီးများနေ့ဂုဏ်ပြုအထိမ်းအမှတ်အနေနဲ့မြန်မာနိုင်ငံကအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးခန်းမှာဝင်ရောက်ပြီးတော့ဆွေးနွေးခြင်းလို့ဆိုပြီးတော့စာရေးလာတဲ့မိတ်ဆွေလာမျိုးကဦးစိန်မောင်ဒီတော့ရှင်အီးမေးလ်ကနေပို့ပြီးဆွေးနွေးခဲ့တာကိုတော့ကျမတို့အချိန်ဒီမလောက်လို့မထည့်လိုက်ရပါဘူးเนาะဒီတော့ရှင်ကဒီပက်ခက်လွှဲတော့လက်ဒီကဘာကိုအုပ်ဆိုးနိုင်ဆိုတဲ့ဇကားနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ဒီအမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကဏ္ဍမှာရှိတယ်လဲဆိုတာကိုသူဆွေးနွေးလာပါတယ်ရှင
်ပက်ခက်လွှဲတော့လက်ဒီကဘာကိုအုပ်ဆိုးနိုင်ဆိုတဲ့ဇကားအိမ်ရှင်မအိမ်ရဲ့အရှင်သခင်မဆိုတဲ့အတုံးနှုံတွေဟာအမျိုးသမီးများရဲ့ရေးပါမှုကိုတင်စားဖော်ပြထားတဲ့စကားလုံးတွေပဲဖြစ်ပါတယ်မြန်မာနိုင်ငံလိုလူဦးရေ53%သန့်ရှိတဲ့နိုင်ငံမှာတော့အမျိုးသမီးဦးရေကထက်ဝက်ကျော်ရှိနေတာဟာအမျိုးသမီးလူသားအရေးအမြင့်ပေါ်ကျွယ်မှုရှိနေတာကိုပြနေတယ်လို့ဆိုကြပါတယ်။ဒီအမျိုးသမီးထက်ဝက်ကျော်ထဲမှာထူးထူးခြားခြားတိုးတက်ဖွံ့ဖြိုးလာတဲ့အမျိုးသမီးဦးရေဟာကဏ္ဍတိုင်းမှာတော်တော်များများရှိနေတယ်ဆိုတာကိုလေ့လာတဲ့သူတိုင်းသိနိုင်ကြပါတယ်။ဒါပေမဲ့သူတို့တွေဟာမိမိတို့ရဲ့အရေးအခြေအရေးအသွေးအလျောက်နေရာပေးအသုံးချခံရမှုအလွန်နှဲပါနေပါတယ်။လူခွေရေဆုံးရှုံးနေရတာကိုလည်းသတိထားမိနိုင်ပါတယ်။သူတို့တွေအနှစ်90ကျော်စစ်အာဏာရှင်တွေရဲ့လက်အောက်အမျိုးသမီးအမျိုးသားခွဲခြားဆက်ဆံခံရမှုတွေကြောင့်ယောက်ျားသားများနဲ့တန်းတူအခွင့်အရေးများမရခဲ့ကြပါဘူး။တခြားနိုင်ငံတွေကိုသွားပြီးတော့ကြီးပွားတိုးတက်အောင်လုပ်လို့ဖြစ်လာတဲ့အရေးချင်းကောင်းတွေအစ်စ်မြင့်ဤပညာတွေကိုလည်းအမိနိုင်ငံမှာပြန်လာပြီးအသုံးချမပေးနိုင်ခဲ့ကြပါဘူးအခုခါမှာတော့အဝေးရောက်နေတဲ့သူတွေကိုပြန်ခေါ်ရောက်ရှိပြီးတော့သူတို့ကိုစနစ်တကျပြုစုပျိုးထောင်နေရာပေးအသုံးချသွားဖို့လိုနေပါပြီမဖွင့်ဖြိုးသေးတဲ့အမျိုးသမီးများအတွက်ကိုလည်းသူတို့တွေရဲ့ဘဝတိုးတက်သားရရေးအတတ်ပညာတစ်ခုခုနဲ့အသက်မွေးဝမ်းကြောင်းနေရေးခေအမြင်ခေအသိနဲ့ကိုက်ညီတဲ့အရေးချင်းများရရှိစေရေးပညာရေးစီးပွားရေးစာတာတွေကိုထိုက်ထိုက်တန်တန်ခန်းစားကြရစေဖို့ဆောင်ရွက်ပေးတင်နေပါပြီ။နှင်းပန်းနှိပ်စက်မှုနဲ့အကြမ်းဖက်မှုတွေကိုတရားဥပဒေစိုးမိုးမှုအပိုင်းကဥပဒေနဲ့အညီထိထိရောက်ရောက်အေးအေးယူကာကွယ်ပေးမယ်။ထိုက်တဲ့အပြစ်ဒဏ်များကိုထိထိရောက်ရောက်ချမှတ်ပေးမယ်ဆိုရင်ဒီနှင်းပန်းမှုတွေအာဓမ္မပြုကျင့်မှုတွေရော့ကြပြီးတော့တဖြည်းဖြည်းပျောက်ကွယ်သွားနိုင်ပါတယ်လို့ဆိုချင်ပါတယ်။မြမယဉ်ကျေးမှုဘဝမြင့်မားလာပြီးအမျိုးသမီးများရဲ့ဘဝလုံခြုံအေးချမ်းမှုတွေလည်းတိုးတက်လာမယ်လို့ယူဆပါကြောင်းပါခင်ဗျာလို့ရေးထားပါတယ်ရှင
်။ဒါကစနေညတိုက်ရိုက်လေလံအစီအစဉ်နိုင်ငံကအမျိုးသမီးများနေ့ကိုဂုဏ်ပြုစနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့အစာရေးပြီးတော့ဆွေးနွေးလာတဲ့တော်ရရှင်ဦးစိန်မောင်ဖြစ်ပါတယ်။မိထီလာကပါ။အခုလိုပါဝင်ဆွေးနွေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီလိုမျိုးတော်ရရှင်ရဲ့အီးမေးလ်ဒါမှမဟုတ် Facebook Messenger တို့ကနေပြီးတော့အစာရေးပြီးတော့ဆွေးနွေးလာတဲ့စာတွေကိုတော့ကျမတို့တိုက်ရိုက်လေလိုင်းပေါ်မှာဖော်ပြပေးတဲ့အခါမှာဖော်ပြပေးပြီးတော့ကျမတို့အချိန်ကန့်သက်တဲ့ဒီစာတွေမလောက်ဘူးစာတွေများသွားလို့ကြိမ်းခဲ့တယ်ဆိုရင်တော့ကျမတို့စာတွေကိုရွေးချယ်ပြီးတော့အခုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့လေသူတို့ဆွေးနွေးချက်တွေကိုဆက်ပြီးတော့ဖော်ပြပေးနေပါတယ်နော်စာရေးလာတဲ့တော်ရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဗီဒီယိုကတင်ဆက်ပေးတဲ့အစီအစဉ်တွေကိုနားထောင်ရင်းနဲ့သူတို့ရဲ့ကိုယ်ပိုင်ယူဆချက်တွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနိုင်ငံရေးရာကိစ္စတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ရင်ဖွင့်လာတဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။ကျမတို့တင်ဆက်ပေးတဲ့သတင်းတစ်ခုကိုနားဆင်ပြီးတော့ဒီရခိုင်ဒေသဖွံ့ဖြိုးရေးသတင်းဖြစ်ပါတယ်။အဲ့ဒီသတင်းကိုနားဆင်ပြီးတော့ရေးလာတဲ့တော်ရရှင်ကတော့စစ်တွေကပါသူကတာစွာရခိုင်ဆိုတဲ့တော်ရရှင်မှာသူမေးလာတဲ့အချက်ကတော့
ရခိုင်ပြည်နယ်စီးပွားရေးမှာရခိုင်ပြည်ကပေးရမှာလားဒါမှမဟုတ်ရခိုင်ပြည်ကိုပေးမှလားရှင်းရှင်းလင်းလင်းသိကြပါတယ်ကြောက်ဖြူစီးပွားရေးစုံမှာတော့တရုတ်ပြည်ကလူအလုံးအင်းနဲ့လာပြီးအကုန်ယူသွားတာပါပဲနိုင်ငံဖွံ့ဖြိုးတိုးတက်လာရင်ပြည်တွင်းတည်ရန်စာတကုန်သွားပါလိမ့်မယ်မြေအောက်ကနှုတ်ပြီးရင်မြေပေါ်ကိုပစ်လိုက်တာကြောင့်မြေပေါ်မြေအောက်ကုန်သွားပါပြီ
ဒါကတော့သူကကြောက်ဖြူစီးပွားရေးစုံမှာကြုံနေရတဲ့အဖြစ်ကြောင့်ဒီရခိုင်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေကြတာကိုလည်းစိုးရိမ်နေတဲ့ပုံနဲ့ရေးပို့လိုက်တာဖြစ်ပါတယ်ဟဲဇန်မတဲဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာစစ်တပ်ပါဝင်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်ရှင
်မြန်မာနိုင်ငံရေးမှာစစ်တပ်ကအစဉ်တစိုက်ပါဝင်လာတာကြောင့်မြန်မာဒေတာရင်းနဲ့ကဘာမှာအနှိမ့်ကျဆုံးစီးရင်ကိုရောက်နေပြီဆိုတာကိုအနှစ်60သမိုင်းကတက်တည်ထူနေပါတယ်ဒါလုံးဝညင်းလို့မရတဲ့ကိစ္စပါဒီချက်ကိုအခုထိလက်မခံပဲနိုင်ငံရေးမှာတက်မရော်မပါရင်မဖြစ်ဘူးဆိုတဲ့အယူဆကိုဆက်လက်ဆုပ်ကိုင်ကတက်မရော်ကနိုင်ငံရေးမှာဆက်ပါနေရင်တော့မြမနိုင်ငံရေးဟာဘရော့မှဖြောင်ပြီးမှမထင်ပါဘူးစစ်တပ်ကဘာချွင်းချက်မှမရှိပဲနိုင်ငံရေးကစုပ်ခွာပေးမှပဲ မြန်မာနိုင်ငံကဖက်ဖက်ကတဖြည်းဖြည်းပြန်နလန်ထူပြီးတိုင်းရင်းသားတွေနဲ့ညီညာရေးနဲ့တဖြည်းဖြည်းပြန်လည်တည်ဆောက်နိုင်မယ်လို့ယုံကြည်မိပါတယ်
။ကုကူပန်ဆိုတဲ့သောရရှင်ကတော့အစိုးရနဲ့တိုင်းရင်းသားတွေကြားမှာညီညာရေးနဲ့ပတ်သက်ပြီးတော့ဘလို့အလားအလာရှိတယ်လဲဆိုတော့သူ့ရဲ့ထင်မြင်ယူဆချက်အခုလိုရေးလာပါတယ်ရှင်
။မင်္ဂလာပါ VOA ရဲ့ကျွန်တော်ကတော့လက်ရှိအစိုးရနဲ့တိုင်းရင်းသားတွေကြားညီညာရေးရဖို့မလွယ်ဘူးလို့ထင်ပါတယ်။စေအစိုးရဘက်ကညီညာရေးလိုချင်ရင်လက်နဲ့ဆွံ့ရမယ်လို့ပြောလိုက်တာဟာဘယ်တော့မှညီညာရေးမလုပ်တော့ဘူးညီညာရေးမဖြစ်တော့ဘူးလို့ပြောလိုက်တာနဲ့တူနေပါတယ်တိုင်းသားတွေကလည်းဘယ်တော့မှလက်နဲ့ဆွံ့မှာမဟုတ်ဘူးဆိုတာကျွန်တော်ရဲရဲကြီးပြောရပါတယ်နောက်ပြီးတော့အစိုးရရဲ့ညီညာရေးမူကဖက်ဒရယ်အသွင်ဆောင်မယ်ခွဲမထွက်ရလို့စစ်ဘူချုပ်တွေပြောလိပြောထရှိကြပါတယ်ဒီကိစ္စကတော့ကျွန်တော်တို့တိုင်းသားတွေကိုစစ်အစိုးရကဘယ်လောက်ထိအခွင့်အရေးပေးထားသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်မြန်မာအစိုးရနဲ့ပေါင်းစုပြီးနေကြည့်မယ်ထင်သာသလိုဖြစ်မလာခင်တော့ကျွန်တော်တို့ခွဲထွက်လို့ကခွဲထွက်ခွင့်ပေးထားရပါမယ်အဲ့လိုပေးထားခြင်းအားဖြင့်စစ်အစိုးရဟာတိုင်းသားတွေကိုအပေါ်စီးကနေမဆက်ဆံတော့ပါဘူးခွဲထွက်ခွင့်မရလို့တားမြစ်ထားတာဟာသူတို့တနေ့နေ့တစ်ချိန်ချိန်မှာငယ်မှုပြန်လာငယ်မှုပြန်လာနိုင်သလိုအသွင်ပြောင်းတဲ့ပုံတင်ညိုတွေဖြစ်လာနိုင်ပါတယ်ဖက်ဒရယ်မူကခွဲထွက်လို့ကခွဲထွက်သွားနိုင်ပေမဲ့ကွန်ဖက်ဒရိတ်မူကတော့တိုင်းသားတွေခွဲမထွက်နိုင်ဘူးလို့ထင်ပါတယ်။ဘာလို့လဲဆိုတော့ပြည်နယ်မှာအာဏာရှိပြီးလုပ်ပိုင်ခွင့်လည်းရှိတာပေါ့တိုင်းသားတွေခွဲမထွက်ဖို့အလားအလာပိုများပါတယ်။ဟုတ်ကဲ့ပါဒါကျွန်တော်အမြင်ကိုပြောတာပါ
။ဒါကတော့သောရရှင်နေမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေပေါ်မှာသူတို့ရဲ့ထင်မြင်ယူဆချက်တွေကိုသူတို့ထင်မြင်တဲ့အပိုင်းအရလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးဆွေးနွေးလာကြတာဖြစ်ပါတယ်။ဟုတ်ကဲ့ပါအဲ့လိုမျိုးကိုယ့်ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ပြောနိုင်အောင်လို့လည်းကျမတို့သောရရှင်နေလွတ်လွတ်လပ်လပ်ပြောပြီးသောရရှင်နေရေးပို့လာကြတဲ့စာတွေကိုကျမတို့အထူးကြိုဆိုနေပါတယ်နော်။သောရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်။တည်တောင်းလာတဲ့သောရရှင်နေကိုလည်းအလှည့်ပေးချင်ပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့မြန်မာတိချစ်သောရရှင်တွေအတွက်မြန်မာတချင်းတွေတပုန်းနဲ့ဖြောပြေးပေးသွားမှာဖြစ်ပါတယ်။တေးတောင်းလာတဲ့သောရရှင်ကတော့ဇော်ဆိုတဲ့သောရရှင်မှာသူက Good morning VOE ကျွန်တော်တငယ်ချင်းနှစ်ယောက်အတွက်တချင်းတောင်းဆိုလိုပါတယ်တဲ့။ရန်ကုန်မြို့တာကီတာမြို့နယ်တစ်အနော်မှာမပြည့်ပြည့်ဖြိုးနဲ့ဝါဆိုကကိုကျော်ဝနာတို့တွေမျိုးကြီးတည်ဆူထားတဲ့မင်းရှိတဲ့မျိုးဆိုတဲ့တချင်တောင်းဆိုချင်ပါတယ်။ Thank you VOA Winner သားများကိုရောစိတ်ရောကျန်းမာကြပါစေလို့ဆုမွန်တောင်းပေးပါတယ်တဲ့။သောရရှင်ဇော်ပါဟုတ်ကဲ့သူတောင်းထားတဲ့တချင်လေးထုတ်လွှင့်ပေးချင်ပါတယ်နော်။မျိုးကြီးတည်ဆူထားတဲ့မင်းရှိတဲ့မျိုးဆိုတဲ့တချင်ကိုဒီတေးတောင်းခံရတဲ့သောရရှင်နောက်ပြီးတေးတောင်းတဲ့သောရရှင်ဇော်နဲ့တေးချစ် VOA သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါဦးရှင်။
Lantame email ngale ma song de min go be ngat da sa su taw mi de a bero pyan twi me mti nai le sai the ma ro yong chi se de ni ma ro ga ro twi song si ya me ne ma me line ne we nga do khwe ya me ni knale no sati yau le betonya no do mate ya phin ne nga ye the de chame si chabi di myu ni ye wi nga pyan twa le kha ni ma pe mu ya khana law sa thain cha ba de ni ne
ဆိုထားတဲ့မင်းရှိရဲ့မျိုးစုတွေတချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လဲဓာတ်ရိုက်နားဆင်နိုင်ပါတယ်နော်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ဟောင်းတွေကိုတော့ရေဒီယိုကနေမနားထောင်လိုက်ရအောင်ဆိုရင်ကျမတို့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ပြန်လာတဲ့မြို့ငယ်လေးမတော်ရေဆုံးသွေးကြပါစေ။တကယ်တော့ wezy
မေတ္တာကြော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင
်ဘရရှိမခင်အဂတိလေစာမှုရင်းနဲ့တိုင်ကြားခံရတဲ့တရင်းဃာရီတိုင်ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအဂတိလေစာမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်အရေးယူလိုက်ပါပြီစစ်စုနှစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်စဉ်လက်ပြီးလက်ယူမှုတွေနဲ့အသားကျနေခဲ့တဲ့မြန်မာလူ့အဖွဲ့အစည်းမှာဒါဟာစံတမူနာပြလုပ်ရက်တစ်ခုလိုမျိုးအပြောင်းလဲတစ်ခုအတွက်မျှော်လင့်စရာတွေရှိလာပြီလားအခုခေတ်သစ်စနစ်သစ်မှာမြန်မာလူ့အဖွဲ့အစည်းအတွင်းအားရလေစားမှုတိုက်ဖြတ်ရေးမှာအစိုးရပြင်ဘယ်သူတွေမှရောတာဝန်ရှိပါသလဲဒီလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932382994ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုကိုငင်းချမ်းနဲ့မအေးတန်နာကျော်တို့ရဲ့ထူးခြားစာပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါဂျပန်နိုင်ငံတောင်ပိုင်းကရွာတရမှာကလေးတွေကိုတရဲချောက်တဲ့ရိုးရာပြန်ပြီးတော့အသက်ဝင်အောင်ကြိုးစားနေတာလန်ဒန်မှာတော့လူစင်စစ်ကအမီးပေါက်သူတွေကိုတွေ့ကြရမှာဖြစ်ပြီးသူတို့အမီးကို cell phone app နဲ့လှုပ်ခိုင်းလို့ရပါတယ်ဒီအကြောင်းတွေကိုမအေးတနာကျော်နဲ့ကိုငင်းချမ်းတို့ပြောပြမှာပါရှင
်ဂျပန်နိုင်ငံမြောက်ပိုင်းကလူသူအယောက်ပေါက်နေတဲ့အိုကရွာလေးမှာရှေးဟောင်းရိုးရာတရဲတစီနှင်ထုတ်တဲ့ပွဲတော်တခုပြန်ပြီးတော့ခေစားအသက်ဝင်အောင်လုပ်နေကြပါတယ်။ဒီရိုးရာကနှစ်သစ်ကိုအကျိုးဖြစ်နေဆင်နွှဲတာဖြစ်ပြီးတော့တရဲမျက်နှာဖုံးဆောင်ပြီးတော့ကောက်ရိုးကြောက်တွေဝတ်ထားတဲ့အမျိုးသားတွေအိမ်ထဲကိုဝုန်းကနေဝင်ပြီးတော့စိုးတဲ့ကလေးတွေရှိလာဟေလို့အော်ပြီးတော့မေးကြတာပါ။နာမဟာဂေတရဲလို့ခေါ်တဲ့တရဲလှုပ်ဖို့အတွက်လူငယ်တွေမရှိတော့တာကလည်းဒီပွဲတော်ကွဲပြောက်သွားရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းမှာတော့တခြားအရက်ကလူငယ်တချို့ဒီဒေသကိုပြန်လာပြီးတော့အခြေချတဲ့အတွက်ဒီပွဲတော်ကိုပြန်ပြီးတော့လှုပ်ဖြစ်တာဖြစ်တယ်လို့ရဲရွာလူကြီးကပြောပါရီအစိုးရကလည်းဒေသဖွံ့ဖြိုးရေးအတွက်အခုလိုအစီအစဉ်ကိုထောက်ပံ့မနေတဲ့အတွက်ဒီရိုးရာပွဲတော်ကိုနှစ်သစ်ကူမတိုင်ခင်အချိန်သာမကအချိန်ရရင်ရတယ်လို့ကျင်းပလာနိုင်တာပါမနစ်ကရင်မဲ UNESCO အဖွဲ့ကလည်းဒီတရဲရိုးရာပွဲတော်ကိုထိတွေ့ကင်တွေလို့မရတဲ့ယဉ်ကျေးမှုအမွေအနှစ်ပွဲတော်ဖြစ်နေသတ်မှတ်ခဲ့လို့ခီးသွားဧည့်သည်တွေရဲ့အာရုံဆိုင်မှုရခဲ့ပါတယ်ဒီပွဲတော်ကို February လဇန်နဝါရီမှာကျင်းပလေးရှိပြီးတော့ဒီနှစ်ထဲမှာဧည့်သည်ပေါင်း 8,600 ကျော်လာရောက်ခဲ့တာပါဒီပွဲတော်ရဲ့ရေရှည်ရှင်သန်မှုကလည်းခီးသွားဧည့်သည်တွေပေါ်မှာအများကြီးမူတည်နေတာတွေမဟုတ်ဘဲနဲ့တရဲဖြစ်နေပါဝင်ပြီးတော့လုပ်ပေးတဲ့လူငယ်အမျိုးသားတွေပေါ်မှာလည်းအများကြီးမူတည်ပါတယ် ထုံးစံရဆိုရင်အမျိုးသားတွေကပဲဒီတရဲလိုလုပ်ပြီးတော့ဝေးလို့ရပြီးတော့နောက်ခါမှာလူငယ်အမျိုးသမီးတွေလည်းတရဲလိုလုပ်ဝေးပြီးတော့ပါဝင်ဆင်နွှဲနိုင်မယ်လို့မျှော်လင့်နေကြပါတယ်ရှင
်ဗြိတိန်နိုင်ငံမှာခါမှာပတ်ထားရတဲ့ဆက်ရုပ်တိရိစ္ဆာန်အမီးကိုအလားဝတ်ဆင်တဲ့သူတွေရှိပြီးတော့အဲ့ဒီအမီးတွေလှုံ့ရမ်းဖို့အတွက်ဖုန်း app လေးနဲ့ထိန်းချုပ်နိုင်မဲ့ app အသစ်တစ်ခုကိုတီထွင်လိုက်ပါတယ်ဒီဆက်ရုပ်အမီးရဲ့လှုံ့ရှားမှုတွေကိုဖုန်းကနေတဆင့်ထိန်းချုပ်နိုင်မဲ့ app ကို digital day လို့ခေါ်ပြီးတော့လန်ဒန်က the day company အမီးထုတ်လုပ်တဲ့ company ကမိတ်ဆက်လိုက်တာပါဒီ company ကိုလန်ဒန်တက္ကသိုလ်ကအနုပညာပါမောက္ခ Andrew Shoban ကတီထောင်တာဖြစ်ပြီးတော့အမီးတွေကို2006ခုနှစ်ကလေးကစတင်ထုတ်လုပ်ခဲ့တာပါအဲ့ဒီအမီးတွေကိုသူ့ရဲ့ဇနီးဖြစ်သူချားရှိုဘန်ကကိုယ်တိုင်ချုပ်လုပ်တာပါမြေခွေးအမီးရုံအမီးဝင်းပလေအမီးစတဲ့ပုံစံတွေရှိပြီးတော့ရုပ်ရှင်ကတ်တွန်းတွေတဲကဇက်ကောင်တွေရဲ့အမီးကိုလိုက်လံတူပပြီးတော့ပြုလုပ်ထားတာပါအမီးဝတ်ဆင်တဲ့သူ3မျိုးရှိပြီးတော့ပါတီပွဲတက်တဲ့သူတွေရုပ်ရှင်ကတ်တွန်းဇက်ကောင်တွေအဖြစ် Go Play ဝတ်ဆောင်ပွဲတက်တဲ့သူတွေကဝတ်ဆင်လို့ရှိတယ်လို့ Faris လို့ခေါ်တဲ့အမီးကိုအမြဲတမ်းလိုလိုဝတ်ဆင်တဲ့သူတွေလည်းရှိတာပါအခုတီထွင်ထားတဲ့ app ကလေးနဲ့အမီးရဲ့လှုပ်ရှားမှုအနှင်းအမြန်နဲ့ဘယ်လိုပုံစံလှုပ်ရှားမလဲဆိုတာကိုပါစီစဉ်နိုင်ပါတယ်အမီးတွေကိုဖုန်းကနေ bluetooth နဲ့တဆင့်ချိတ်ဆက်ထိန်းချုပ်တာပါဒီ app လေးဖြစ်မြောက်ဖို့အတွက်အများပါဝင်နိုင်တဲ့ရန်ပုံငွေရှာပွဲတစ်ခုပြုလုပ်ခဲ့ပြီးတော့မျှော်မှန်းထားတာထက်နှစ်ဆစုစုပေါင်းပေါင်းစတာလင်ငွေ14000ကျော်ရရှိခဲ့ပါတယ်အမီးတွေက24လက်မကနေလက်မ40အထိရှိပြီးတော့အမှုပညာပစ္စည်းတစ်ခုပါပဲလို့တီထွင်သူကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမာယာပရာဒက်ပြည်နယ်အလဲပိုင်းကဘင်းဆိုင်ခင်းတွေမှာကျက်တူရည်တွေလာပြီးတော့စားတောက်ကြတဲ့အတွက်ဘင်းဆိုင်ခင်းတွေမပြစ်အောင်ဘင်းတောင်သူတွေကာကွယ်နေရပါတယ်ကျက်တူရည်လေးတွေဟာအုတ်လိုက်လာရောက်စားတောက်ပြီးတော့ဘင်းဆွဲနေကြတယ်လို့တောင်သူတွေနဲ့ဒီကိစ္စကြွမ်းကျင်သူတွေကပြောပါတယ်သူတို့ဟာအစေးချစ်ထားတဲ့ဘိန်းသီးတွေကိုစားသလိုအပင်ကိုလည်းအရင်ကနေပြီးတော့နှုတ်သီးနဲ့ဖြတ်တောက်ပြီးတော့ယူသွားတာပါ။ပြောက်အိုးတွေလူအင်အားတွေတုံးပြီးတော့သူတို့ကိုမောက်ထုတ်နေရတယ်လို့ဘိန်းကင်းပိုင်ရှင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာကဒီဘိန်းကင်းကစေဝါထုတ်လုပ်ဖို့အတွက်တရားဝင် license ခွင့်ပြုချက်ယူပြီးတော့စိုက်ပျိုးတာဖြစ်ပါတယ်။ဘိန်းစင်းမှာပါတဲ့ဓာတ်ပစ္စည်းတွေကြောင့်ကျက်တူရည်တွေကတက်ကြွမှုနဲ့တက်တောင့်တက်တာဖြစ်မှုတွေခံစားနေရတယ်လို့ဘိန်းကျွမ်းကျင်သူတို့ကဆိုပါတယ်။ဘိန်းသီးအစိကိုချစ်ပြီးတော့အစိကထွက်လာတဲ့ဈေးကဲကဲအစိကနဲ့ဘိန်းမဲကိုရတာပါဘိန်းမဲကနေမှဟီရိုအင်းလို့ခေါ်တဲ့ဘိန်းပြူကိုချက်လုပ်တာဖြစ်ပါလေရှင
်မယေတန်နာကျော်နဲ့ကိုငိမ့်ချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနာဆင်နိုင်ပါလေရှင်VOA ကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေနားဆင်နိုင်ပါလိမ့်ရှင်ဒီကနေ့ညပဲအစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမတ်မြသစင်အောင်ကပြောပြပေးပါဦးမယ်ရှင
်အဂတိလိုက်စားမှုတွေနဲ့တိုင်ကြားခံထားရတဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေအရအမှုဖွင့်အရေးယူလိုက်ပြီလို့သိရပါတယ်စုံစမ်းစစ်ဆေးချက်တွေအရတနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော် Global Grand Services GGS ကုမ္ပဏီကအမှုဆောင်ညွှန်ကြားမှုဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရာအောင်တို့အပေါ်အာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူဖို့ဒဝယ်မြို့မြို့မရဲစခန်းမှာတိုင်ချက်ဖွင့်လိုက်တယ်လို့မြန်မာနိုင်ငံအာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဒီကနေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်ပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းတာဝန်ရှိသူတွေကအတည်ပြုပြောကြားခဲ့ပါတယ်။စစ်တွေမျိုးမိုင်90กว่าမှာရှိတဲ့ရိုးတရုတ်ရွာကဒီတိုက်ခိုက်မှုအတွင်းနောက်ထပ်ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရပြီး2ဦးပျောက်ဆုံးနေတယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူတဦးက AFP သတင်းဌာနကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဒါမှမဟုတ်အာဂါတာတွေကိုယင်လွတ်တင်ဖို့ပြင်ဆင်နေပုံရတဲ့လက္ခဏာတွေရှိနေတယ်လို့ National Public Radio NPR ကသတင်းထုတ်ပြန်လိုက်ပါတယ်။ပျုံယမ်းမြို့အနီးကဆမ်နမ်ဒေါင်ဒုံးကျည်လွတ်တင်ရေးစခန်းကိုဂျိုရုကနေရိုက်ထားတဲ့ဓာတ်ပုံတွေကိုစမ်းစစ်တာမှာတော့ကုန်တင်ကားတွေကားတွေရထားတွေနဲ့ဝန်ချီဆက်တွေကိုတွေ့ရတယ်လို့ American သတင်း Agency ကပြောပါတယ်။
2019ခုနှစ်မတ်လ10ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်မြသစင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအသံပန်းအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOA ကိုတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.